Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင် VOA American အသံရဲ့2023ခုနှစ်မတ်လ14ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ30နဲ့48နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ဘာကျမနောင်လာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တမောင်သားမှာအနေခတ်သိမ့်ကြီးညိမ့်ကြပါစေခင်ဗျာ။ဒီနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့ရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားရေးအကူအညီအမေရိကန်ဒေါ်လာ24သန်းနီးကိုအမေရိကန်စိုးရကထပ်မံချထားပေးလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကကြိုဆိုလိုက်ပါတယ်။မြန်မာစစ်စိုးရဒီမိုကရေစီအတိုက်ခံတွေကိုခြေမုံမို့အွန်လိုင်းကအကြမ်းဖက်လှုပ်ရှားမှုတွေကိုကြိုးကန်ဆောင်ရွက်နေပြီးလူမှုကွန်ရက်ဆိုရှယ်မီဒီယာတွေကိုလက်နက်တပ်ဖွဲ့အသုံးပြုကာတိုက်ခိုက်နေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။မြန်မာစစ်ကောင်စီကအမျိုးသမီးတွေပါဝင်မြန်မာလူထုပေါ်စစ်ရာဇဝတ်မှုတွေကျူးလွန်နေပြီးဒါကိုနိုင်ငံတကာအနေနဲ့မျက်ကွယ်ပြုမှထားဖို့မြန်မာအမျိုးသမီးလူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုနားလည်နေပဲတင်ပြပေးကြမှာပ
ါ။ကောင်းပါပြီရှင်။မတ်လ23ရက်မွန်လွယ်ပိုင်းမှာကျင်းပတဲ့လူညိုရေးကောင်စီရဲ့မြန်မာအရေးတစ်ကပိတ်ဆွေးနွေးပွဲဆိုင်ရာသတင်းကိုလည်းဒီကနေ့ထုတ်လွှင့်သွားဖို့ရှိပါတယ်
။ It is absolutely critical to protect women civil society.And to include
မကြခင်မှာတော့အပြည့်အစုံကိုထုတ်လွှင့်သွားဖို့ရှိပါတယ်ဒါအပြင်ထိုင်းမြန်မာနယ်စပ်ရင်းနှောင်းဒေသမှာစစ်ဘေးရှောင်တွေတိုးလာတဲ့အတွက်ထိုင်းလုံခြုံရေးတိုးချဲ့ထားတဲ့သတင်းနဲ့ဂါနာဆောင်မှာအုံပြုတွင်ကျဲလာနေတဲ့အဝေးထိန်ဒရုန်းယာဉ်အကြောင်းသတင်းဆောင်မနဲ့အတူအမေရိကန်အစိုးရရဲ့အားပေါ်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ဒါအပြင်ဒုတိယပိုင်းနိုင်ဝယ်မှာတော့သတင်းထောက်မဆုစီးပွားရေးလှုပ်မှုရှုခင်းနဲ့တက်တန့်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောင်သတင်းတွေကိုဦးတင်မောင်သားနဲ့ကျွန်မအနောက်လောက်ပြောပြပါမယ်ရှင်
ရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားရေးအကူအညီအမေရိကန်ဒေါ်လာ24သန်းနီးကိုအမေရိကန်စိုးရကထပ်မံချထားပေးလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIRF ကမတ်လ17ရက်နေ့မှာကြေညာလိုက်ပါတယ်။မတ်လ10ရက်နေ့စွဲနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာလူသားချင်းစာနာထောက်ထားမှုအကူအညီ26သန်းချထားလိုက်ပြီး24သန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာတွေအတွက်အစီအစဉ်တွေမှာအသုံးပြုမှာဖြစ်ပါတယ်။ဒုက္ခသည်9,800နီးနီးနဲ့အင်ရှင်ဖြစ်လက်ခံထားတဲ့ဒေသခံလူ9,400နီးနီးကိုပံ့ပိုးမှာဖြစ်ပါတယ်။ကလေးတွေနဲ့လူငယ်တွေရဲ့ပညာရေး၊တမွေးဝန်းကျောင်းပညာရေး၊မိသားစုတွေရဲ့စာနာဧကန်နဲ့တန့်ရှင်းရေးရရှိရေး၊ယောဂမပြန့်ပေါ်အောင်ပတ်ဝန်းကျင်တန့်ရှင်းရေး၊ရိုဟင်ဂျာဒုက္ခသည်တွေရဲ့လူခွင့်ရေးနဲ့ကိုယ်စိတ်နှဖျားစံမှမှုကာကွယ်ရေး၊တဘာဝဘေးအန္တရာယ်ပစ္စည်းရေးနဲ့ရာသီဥတုအပြောင်းလဲသက်ရောက်မှုတွေကိုရပ်ဆိုင်နိုင်ရေးရစ်ဆိုင်နိုင်ရေးအတွက်အသုံးပြုမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကထုတ်ပြန်ကြမှာပြောထားခဲ့တာပါ USCIRF ကော်မရှင်ကိုလွှတ်တော်ကတည်ကြားလွတ်လပ်တဲ့အဖွဲ့အစည်းဖြစ်ဖွဲ့စည်းထားခဲ့တာဖြစ်ပါတယ်ကော်မရှင်ကနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုစစ်ဆေးပြီးချိုးဖောက်မှုတိုင်းပြည်များဖြင့်တတ်မှတ်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနဲ့လွှတ်တော်ကိုတင်ပြပါတယ်မြန်မာနိုင်ငံကိုအဲ့ဒီဆေးမှာတုံ့တင်မှု2022ခုနှစ်ကတင်ပြခဲ့တဲ့အတိုင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းတတ်မှတ်ခဲ့တာပါ
မြန်မာစစ်အစိုးရဟာဒီမိုကရေစီအတိုက်ခံတွေကိုချိန်မုံဖို့အွန်လိုင်းကအကြမ်းဖက်လှုပ်ရှားမှုတွေကိုကြိုးကန်ဆောင်ရွက်နေပြီးလူမှုကွန်ရက်ဆိုရှယ်မီဒီယာတွေကိုလက်နက်လို့အသုံးပြုတိုက်ခိုက်နေတယ်လို့ကုလသမဂ္ဂကမတ်လ17ရက်နေ့ကပြောလိုက်ပါတယ်။အွန်လိုင်းကပြောဆိုလှုပ်ဆောင်ချက်တွေကမြေပြင်ကလက်တွေ့အကြမ်းဖက်မှုတွေကိုဦးတည်စေပြီးတော့စစ်တပ်ထောက်ခံသူတွေဟာဆိုရှယ်မီဒီယာကိုအသုံးပြုပြီးဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနဲ့လူ့အခွင့်အရေးကာကွယ်သူတွေကိုအကြမ်းဖက်ဖို့သွေးထိုးလုံဆော်ရတယ်လို့နေတယ်လို့ကုလကျွမ်းကျင်သူတွေကပြောပါတယ်။အမျိုးသမီးတွေဟာပြင်မာထားတက်ကြွခံရပြီးတော့စူးစိုးဝါပြင်းပြင်းထန်ထန်တိုက်ထိခိုက်နေတယ်လို့ပြောပါတယ်။နိုင်ငံရဲ့အကျဉ်းသားတွေကိုထောင်သွေးအကျဉ်းချထားပြီးတော့ငင်းညမ်းစွာဆန္ဒပြသူတွေကိုတနက်နဲ့ပစ်တက်ပြီးအာဏာကိုဆက်ချုပ်ကင်ထားဖို့ကြိုးစားပေမဲ့မအောင်မြင်ခဲ့တဲ့စစ်အစိုးရဟာအွန်လိုင်းဆိုရှယ်မီဒီယာပေါ်မှာသဘောထားကွဲလွဲသူတွေကိုအပြင်းထန်ဖိနှိပ်နေတယ်လို့လည်းကျွမ်းကျင်သူတွေကထောက်ပြပါတယ်။အွန်လိုင်းမျက်နှာကတဆင့်စစ်အုပ်ချုပ်ရေးကိုဆန့်ကျင်မှုစီးယုံနိုင်စွာနဲ့အမျိုးသမီးတွေရဲ့အင်အားပါဝါကိုစစ်အစိုးရကကြောက်ရွံ့နေတယ်လို့လည်းပြောပါတယ်အပြန်လန်ဆက်သွယ်နိုင်တဲ့ social media ကွန်ရက်တွေအထူးသဖြင့် Telegram platform ကစစ်တပ်ထောက်ခံတဲ့လှုပ်ရှားမှုတွေရဲ့အဓိကနေရာဖြစ်လာကြောင်းလဲကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးထားပါတယ်
မြန်မာစစ်ကောင်စီအားမျိုးသမီးတွေပါဝင်မြန်မာလူထုပေါ်စစ်ရာဇဝတ်မှုတွေကျွလွန်နေပြီးဒါကိုနိုင်ငံတကာအနေနဲ့မျက်ကွယ်ပြုမှထားဖို့မြန်မာမျိုးသမီးလူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာရေးတကပိတ်ဆွေးနွေးပွဲမှာတိုင်းငင်အချိန်လေးမှာပဲနယောက်ကုလသမဂ္ဂဌာနချုပ်ဒရင်းစာရှင်းလင်းပွဲအတွင်းမြန်မာမျိုးသမီးလူခွင့်ရေးလှုပ်ရှားသူတွေကအခုလိုပြောဆိုတိုက်တွန်းလိုက်တာပါ
We women of Myanmar believe that to achieve gender equality, it is a must to end militarism and the impunity enjoyed by the military
population. ဒီစစ်တပ်ကပြစ်ဒဏ်ကျင်းလို့ခွင့်ရနေတာတွေအဆုံးသတ်ရမယ်လို့ကျမတို့မြန်မာအမျိုးသမီးတွေကယုံကြည်ကြပါတယ်။ဒီစစ်တပ်မှာအာဏာလက်ရှိရှိနေတဲ့တော့အမျိုးသမီးအခွင့်အရေးနဲ့ကြားမှတန်းတူမှုဆိုတာဘယ်တော့မှဖြစ်လာမှာမဟုတ်ဘူးလို့ကျမတို့သိထားပါတယ်။မြန်မာနိုင်ငံကိုအုပ်ချုပ်နိုင်ဖို့တရားဝင်မှုဟာ NUG ကြားကလာအမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီနဲ့တိုင်းသာတော်လှန်ရေးအဖွဲ့အစည်းတွေမှာပဲရှိပါတယ်။မြန်မာပြည်သူအများစုကအဲ့ဒီလိုပဲအသိမှတ်ပြုထားပါတယ်လို့မြန်မာအမျိုးသမီးခွင့်ရေးလှုပ်ရှားတက်ချွတ်သူမတ်မေဇဘယ်ဘျူကပြောကြားသွားတာပါဒီရှင်းလင်းမှုကိုကုလသမဂ္ဂဆိုင်ရာနော်ဝေးနိုင်ငံကိုယ်စားလှယ်ရုံးကကမကထပြုစီစဉ်ခဲ့ပြီးကုလသမဂ္ဂဆိုင်ရာနော်ဝေးမြန်မာကိုယ်စားလှယ်မိုနာဂျူးကလည်းမြန်မာနိုင်ငံအနာဂတ်အတွက်အမျိုးသမီးတွေမှာနိုင်ငံရေးမှာပါဝင်ခွင့်ရဖို့နဲ့အမျိုးသမီးအရက်ဖွဲ့ဖွဲ့စည်းတွေကိုအကာအကွယ်ပေးဖို့အရေးကြီးတယ်လို့လည်းဒီသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
တရုတ်သမ္မတရှီကျင်းပင်ဟာအစောဆုံးလာမဲ့သတင်းပတ်တဲမှာရုရှားနိုင်ငံကိုတွားရောက်ဖို့စီစဉ်ထားတယ်လို့ဤဆက်တဲ့အတိုင်းဝိုင်းကသတင်းရင်းမြစ်တွေကပြောပါတယ်။ဒါဟာအရင်ကမျှော်လင့်ထားတာထက်ပိုးပြီးတော့မြင်မြန်ဆန်းဆန်းစီစဉ်လာတာလို့လည်းပြောပါတယ်။လာမဲ့ခီးစဉ်ဟာယူကရိန်းစစ်ပွဲမှာညီချင်းရဲ့အကျိုးဆောင်အနေနဲ့တရုတ်နိုင်ငံကစစ်ဆက်ပေးဖို့ကန်လန်တာချင်းအချိန်ကပ်ဖြစ်လာတာပါ။တရုတ်ဟာရုရှားကိုတနမန်နီအရာပံ့ပိုးပေးနေတာဖြစ်တဲ့အတွက်ရုရှားရဲ့ယူကရိန်းကျူးကျော်စစ်မှာတရုတ်ကကြားဝင်ပွဲစားလုပ်ပေးမဲ့အစီအစဉ်ကိုအနောက်နိုင်ငံတွေကတန်တရားနဲ့စောင့်ကြည့်နေပါတယ်။ရုရှားတက်စ်တင်ဟာနာရဲ့ဇန်နဝါရီလ30ရက်နေ့ကဖော်ပြချက်အရရုရှားသမ္မတဗလာဒီမီယာပူတင်ကနှွေဦးရာသီမှာတရုတ်သမ္မတရှီကျင်းပင်ကိုလာရောက်လဲပတ်ဖို့ဖိတ်ကြားခဲ့တာပါသမ္မတရှီကျင်းပင်ရဲ့မော်စကိုမြို့အလဲပတ်ခီဟာဧပြီလမှမဟုတ်မေလအစောပိုင်းမှာဖြစ်နေကြောင်း Wall Street Journal ကလည်းအရင်လကဖော်ပြခဲ့ပါတယ်ပြီးခဲ့တဲ့လတုန်းကရုရှားသမ္မတမော်စကိုမှာတရုတ်ထိပ်တန်းတန်နမန်ဝမ်ယီကိုလက်ခံတွေ့ဆုံခဲ့လို့တဟာတရုတ်သမ္မတရှီရုရှားကိုအလဲပတ်သွားမဲ့ရှေ့ပြအဖြစ်လဲရှုမြင်ခဲ့ကြပါတယ်တခါ2022ခုနှစ်ဖေဖော်ဝါရီလတုန်းကရုရှားကယူကရိန်းကိုမကျူးကျော်ခင်ရဲ့သတင်းပတ်အနေနဲ့အလို့ပီကျင်းမှာကျင်းပတဲ့ဆောင်းဝါသီအိုလံပစ်ဖွင့်ပွဲကိုသမ္မတပူတင်တက်ရောက်ခဲ့ပြီးတော့နိုင်ငံဆက်ဆံရေးကိုအကန့်အသတ်မဲ့မိဖက်ဆက်ဆံရေးအဖြစ်ထူထောင်ခဲ့ပြီးတော့နှစ်ပတ်စလုံးကဆက်ဆံရေးကိုဆက်လက်ခိုင်မြဲစေဖို့ကတိပြုခဲ့ကြပါတယ်။ရှီကျင်းပင်ကသမ္မတဖြစ်လာချိန်ကစပြီးတော့ပူတင်ကို39ချိန်နဲ့နိုင်လူချင်းတွေ့ဆုံခဲ့ပြီးခေါင်းဆောင်အုပ်နောက်ဆုံးတွေ့ထားတာကတော့စက်တင်ဘာလတုန်းကအာရှအလဲပိုင်းမှာကျင်းပတဲ့ထိပ်သီးအစည်းအဝေးတစ်ခုမှဖြစ်ပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါမနက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်American Bassanic ကစိတ်ချရတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပြီးဗန်စီမင်းတွေကိုပို့ပြီးတင်းကျပ်မယ်လို့ပြောလိုက်ပါတယ
် Americans can have confidence that the banking system is safe. Your deposits will be there when you need them.
Bassanic ကစိတ်ချရတဲ့ဆိုတော့ကို American တွေယုံကြည်နိုင်ပါတယ်ခင်ဗျားတို့လိုတဲ့အခါခင်ဗျားတို့ရဲ့အငွေဘဏ်တွေမှာရှိပါလိမ့်မယ်လို့သမ္မတဘိုင်ဒန်ကပြောသွားခဲ့တာပါSilicon Valley Bank နဲ့ Signature Bank ပြိုလဲသွားပြီးအရေးပေါ်ဆောင်ရွက်ချက်တွေကို American Bank စီးချက်သူတွေကဝင်ရောက်လှုပ်ဆောင်ခဲ့ကြပြီးတဲ့နောက်သမ္မတဘိုင်ဒန်ကအခုလိုပြောလိုက်တာဖြစ်ပါတယ်။ဘဏ်မန်နေဂျာတွေအလုပ်ပြုတ်မယ်၊ရင်းနှီးထားကြသူတွေပတ်စံရှုံးမယ်။တိတိနဲ့စွန့်စားခဲ့ကြတဲ့အတိုင်းဖြစ်ပါလိမ့်မယ်။စွန့်စားတဲ့အတိုင်းမဖြစ်ရင်ဆုံးရှုံးရမှာပေါ့။ဒါကအရင်ရှင်စနဲ့အလုပ်လုပ်ပုံပါပဲလို့လည်းသမ္မတဘိုင်ဒန်ကပြောကြပါတယ်။2008ခုနှစ်ငွေကြေးကျတဲ့ကြုံပြီးခဲ့တဲ့ရကလေးကအမေရိကန်ကအကြီးဆုံးဘဏ်ဆုံးရှုံးမှုဖြစ်ခဲ့ရပြီးတဲ့နောက်ပုံမတစ်ကျတဲ့စည်းမျဉ်းသစ်တွေချမှတ်ဖို့သမ္မတဘိုင်ဒန်ကကတိပြုလိုက်ပါတယ်။ဒီလိုဘဏ်ကျဆုံးတာမျိုးထပ်မဖြစ်ဖို့အတွက်ဘဏ်စည်းမျဉ်းဥတွေပုံမခိုင်မအောင်လှုပ်ဆောင်မှုဘဏ်တွေကိုထိမ့်သိမ်းစည်းကြနေတဲ့အဖွဲ့နဲ့အောက်လွှတ်တော်ကိုတောင်းဆိုမယ်လို့လည်းသူကပြောပါတယ်။
ရုရှားရဲ့ယူကရိန်းကျူးကျော်စစ်နဲ့တရုတ်နိုင်ငံရဲ့စိန်ခေါ်မှုကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်ဝန်ကြီးချုပ်ရီရှိဆိုနက်ကလာမယ့်နှစ်နဲ့အတွင်းစစ်တပ်ရန်မုံငွေကိုပေါင်စတာလင်5ဘီလီယံဒေါ်လာနဲ့ဆိုရင်တော့6ဘီလီယံအထိတိုးမြင့်မယ်လို့ကတိပြုလိုက်ပါတယ်။ ဒီလိုတိုးမြင့်လိုက်တာဟာဗြိတိန်ရဲ့နိုင်ငံသားရေးနဲ့ကာကွယ်ရေးမူဝါဒတွေအတွက်ကြီးမားတဲ့အပြောင်းအလဲဖြစ်ပေမဲ့လို့ဒီပမာဏဟာစစ်တပ်ကတောင်းဆိုထားတာဆက်တော့နည်းနေပါသေးတယ်။ဗြိတိန်ဟာစစ်အုံစိတ်ကိုရေရှင်းမှာ 1.5 ရာခိုင်နှုန်းအထိတိုးမြင့်သွားဖို့ရှိတယ်လို့ဝန်ကြီးချုပ်ဆွန်နတ်ကပြောပေမဲ့ဘယ်တော့တိုးမြင့်မယ်ဆိုတာကိုတော့မသတ်မရသေးပါဘူး။လက်ရှိမှာစုစုပေါင်းပြည်တွင်းထုတ်လုပ်မှု GDP ရဲ့1ရာခိုင်နှုန်းကျော်ကိုကာကွယ်ရေးအတွက်သုံးစွဲနေပြီးစစ်ဘက်အကြီးအကဲတွေကဒါကို300ခိုင်နှုန်းအထိတိုးမြင့်ပေးစေချင်တာပါ။အခုတိုးမြင့်လိုက်လို့ပိုလာတဲ့ငွေတွေကတချို့ကိုရုရှားရဲ့ရန်ကုန်ကာကွယ်နေရတဲ့ယူကရိန်းစစ်တပ်ကိုထောက်ပံ့ပေးနေလို့ကုံသွားတဲ့ဗြိတိန်နိုင်ငံရဲ့ခဲယားမိကျောက်တွေကိုပြန်လည်ဖြည့်တင်ဖို့အသုံးပြုပါမယ်။ဒီထဲကတချို့ကတော့ UK, American, Australia သုံးနိုင်ငံတဘောတူထားတဲ့နျူကလ িয়ার ဆွမ်းအင်သုံးရင်းငုတ်တင်မော်တွေတိဆောက်ရမှာသုံးဖို့ရှိပါတယ်။ဝန်ကြီးချုပ်ဆွန်နတ်ဟာအမေရိကန်သမ္မတဂျိုးဘဒန်၊ Australia ဝန်ကြီးချုပ် Anthony L. Albanese လာမယ့်တနင်္လာနေ့ကြာရင်ဆန်ဒီယေဂိုမှာတွေ့ဆုံဖို့ရှိပြီးတော့ AU KU Gas လို့ခေါ်တဲ့စီးရေသဘောတူညီချက်အတွက်ရှစ်ဆက်ရမယ့်လှုပ်ဆောင်ချက်တွေကိုအတည်ပြုဖို့လည်းရှိနေပါတယ
်။ရေကုန်တင်မောင်းကနေခရုစ်ဒုံးကျူကိုစမ်းသပ်ပြစ်တော့ခဲ့တယ်လို့ပြောကိုရီးယားကတနင်္လာနေ့ကပြောလိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ကအကြီးစားစစ်ရေးလေ့ကျင့်မှုမဆက်မီတည့်ရလို့တနင်္လာနေ့ကအခုလိုစမ်းသပ်ပြစ်တော့လိုက်တာဖြစ်ပါတယ်။တိုင်းပြည်ရဲ့ရေကုန်တင်မောင်းတပ်ဖွဲ့တွေကရေအောက်ကနေမြေပြင်ကိုပြစ်နိုင်စွာအတည်ပြုလိုက်တာဖြစ်ပါတယ်လို့မြောက်ကိုရီးယားဗဟိုသတင်းဌာန KCN ကတနင်္လာနေ့မှာဆိုပါတယ်။မြောက်ကိုရီးယားအရှေ့ပိုင်းစင်ပိုစိတ်ကားမြို့အနီးကနေတနင်္ဂနွေနေ့ကပြစ်ခတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကလည်းတနင်္လာနေ့အစောပိုင်းမှာပြောကြားပါတယ်။ရေငုပ်သင်းမောင်းကနေနျူကလ িয়ার လက်နက်ကိုပြစ်ခတ်နိုင်အောင်မြောက်ကိုရီးယားကနှစ်ပေါင်းများစွာအထောက်ပံ့ခဲ့တာပါ။အမေရိကန်ပြည်မကိုတိုက်ခိုက်ဖို့အတွက်ခုလိုပြစ်ခတ်နိုင်စွာကအရေးပါတဲ့အဆင့်တစ်ဆင့်ဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်ရေးလက်ချက်မှုဟာမြောက်ကိုရီးယားကိုကျူးကျော်ဝေရောက်ဖို့အတွက်အကျိုးစားတိုက်ပြစ်စင်တာအဖြစ်မြောက်ကိုရီးယားကရှုမြင်တာပါဒါပေမဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ကဒီစစ်ရေးလက်ချက်မှုကကာကွယ်ရေးဆိုင်ရာလက်ချက်မှုပဲဖြစ်တယ်လို့ပြောကြပါတယ်
အမေရိကန်ပြည်ထောင်စုမှာအမုံတရားကြောင့်ဖြစ်ပေါ်တဲ့ရာဇဝမှုတွေဟာ2023ခုနှစ်မှာအနည်း20အတွင်းအမြင့်ဆုံးကိုခုန်တက်သွားခဲ့တယ်လို့ Federal အစိုးရစုံစမ်းစစ်ဆေးရေးဘူရို FBI ကတနင်္လာနေ့မှာနောက်ဆက်တွဲထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီအစီရင်ခံစာအရအမုံတရားအခြေခံတဲ့ရာဇဝမှုတွေဟာအရင်တစ်နှစ်ကဖြစ်ပွားခဲ့တဲ့8000ကျော်ကနေ9000ကျော်ထိ 17.6 ရာခိုင်နှုန်းခုန်တက်သွားခဲ့တာပါ FBI ကဒီဇင်ဘာလတုန်းကထုတ်ပြန်ခဲ့တဲ့အမုံတရားရာဇဝမှုအစီရင်ခံစာမှာ2023ခုနှစ်အတွက်အမှုပေါင်း 9,162 မှုရှိကြောင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအစီရင်ခံစာမှာနယူးယောက်၊ရှီကာဂိုမြို့ကြီးတွေနဲ့ကယ်လီဖိုးနီးယားပြည်နယ်ကရဲဌာနကြီးတွေအပါအဝင်တရားဥပဒေစိုးမိုးရေးအေဂျင်စီပေါင်း 4,000 ဝန်းကျင်လောက်ရဲ့အချက်အလက်တွေတော့မပါဝင်ခဲ့ပါဘူး။ဒီကနေ့မနေ့ဖတ်ထိတ်တန်ရောက်တဲ့တွေကိုတော့ဥသိမ်မောင်သားနဲ့ကျမတင်ပြခဲ့တာပါရှင် VOA American တိုင်းရဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကို line လို့မီတာ30နဲ့48နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်မြမအရေးဆုံးဖြတ်ချက်တွေကတိုးတက်မှုရှိမရှိသုံးသပ်မဲ့လုံခြုံရေးကောင်စီရဲ့တနင်္လာနေ့ဆွေးနွေးပွဲမှာပုံမှန်ထိရောက်တဲ့အရေးယူဆောင်ရွက်ချက်တွေလှုပ်ဆောင်နိုင်ဖို့မျှော်လင့်ထားကြောင်းကုလသမဂ္ဂဆိုင်ရာပြည်ထောင်သက်အမတ်ကြီး Woodward ကပြောကြားလိုက်ပါတယ်။မတ်လ13ရက်တနင်္လာနေ့မွန်လွယ်ပိုင်းမှာကျင်းပတဲ့လုံခြုံရေးကောင်စီရဲ့မြမအရေးတစ်ကပိတ်ဆွေးနွေးပွဲမတိုင်ခင်ပြည်ထောင်သက်အမတ်ကြီးပြောကြားချက်တချို့နဲ့ဘာတွေဆွေးနွေးတင်ပြကြဖို့ရှိမလဲဆိုတာကိုတော့မတ်အင်ဂျင်တိုင်းကတင်ပြထားပါတယ်။
ပြီးခဲ့တဲ့ဒီဇင်ဘာလကချမှတ်ခဲ့တဲ့လုံခြုံရေးကောင်စီရဲ့ပထမဆုံးကြိမ်မြမအရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့အကောင့်ထဲဖော်မှုရှိမရှိသုံးသက်တဲ့ဆွေးနွေးပွဲကိုတနင်္လာနေ့မွန်လွယ်ပိုင်း 3:00 ကလုံခြုံရေးကောင်စီမှတကပိတ်ကျင်းပခဲ့တာပါဆွေးနွေးပွဲမတိုင်ခင်မှာသတင်းတောက်တွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်အမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဘာဘရာဝုဒ်ဝတ်ကတော့မြမစစ်ကောင်စီရဲ့ဖိနှိပ်မှုအောက်မှာမြမပြည်သူတွေရဲ့ကြာရှည်ခံစားမှုတွေကိုအဆုံးသတ်စေရေးလုံခြုံရေးကောင်စီရဲ့ဒီကနေ့ဆွေးနွေးပွဲကနေတိုးတက်မှုတွေလုံနိုင်အောင်မျှော်လင့်ထားကြောင်းပြောကြားခဲ့ပါတယ်။တကယ်ပိတ်ကျင်းပမဲ့လုံခြုံရေးကောင်စီရဲ့ဆွေးနွေးပွဲအတွင်းမှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးရက်နိုနဲ့ကုလသမဂ္ဂအထူးသံတမန်နိုလင်းဟေဇာရုကအစီအခံတင်ပြဖို့ရှိကြောင်းလည်းသူကပြောပါတယ်။သူတို့တွေဟာတက်မတော်အပါဝင် NUG နဲ့အရက်ဖက်အဖွဲ့အစည်းတွေစတဲ့သက်ဆိုင်သူတွေနဲ့တွေ့ဆုံဆွေးနွေးထားတဲ့အခြေအနေတွေကိုရှင်းလင်းပြောပြဖို့ရှိတယ်လို့တန်မတ်ကြီး Woodward ကဆိုပါတယ်။ဒါအပြင်လုံခြုံရေးကောင်စီအနေနဲ့အာဆီယံရဲ့မြမအရေးဘုံသဘောတူညီချက်၅ရပ်ကိုအပြည့်အဝသဘောတူထောက်ခံထားတယ်ဆိုတဲ့အချက်ကိုလည်းတန်မတ်ကြီး Woodward ကရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်။လုံခြုံရေးကောင်စီအနေနဲ့မြမအရေးထိရောက်အောင်ကောင်တွယ်ဆောင်ရွက်ဖို့အရေးကြီးကြောင်းကုလသမဂ္ဂဆိုင်ရာနော်ဝေးတန်မတ်ကြီး မိုနာဂျယ်ကတနင်္လာနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့မြန်မာအမျိုးသမီးလူခွင့်ရေးကာကွယ်သူတွေရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
and we got the resolution
late last night ရေလို့ထင်ပါတယ်မြန်မာအရေးဆွေးနွေးပွဲတွေအများကြီးရှိခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဒီဇင်ဘာလမှာလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ချနိုင်ခဲ့တဲ့ဆိုတော့တိုးတက်မှုရှိလာပါတယ်ဒါဟာကြီးမားတဲ့အောင်မြင်မှုတစ်ခုလို့ကျွန်မမြင်ပါတယ်ဒါပေမဲ့နောက်ဆက်တွဲဘာဖြစ်လာမှာလဲဘာဆက်လုပ်မှာလဲဆိုတာကအရေးကြီးပါတယ်အခုလိုမြန်မာနိုင်ငံကရဲရင့်တဲ့အမျိုးသမီးတွေအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အတန်းတွေကိုကြားသိဖော်ထုတ်နိုင်ဖို့လုံခြုံရေးကောင်စီမှာပွင့်လင်းမြင်သာတဲ့မြန်မာအရေးဆွေးနွေးပွဲတွေပြုလုပ်နိုင်ဖို့အခုအချိန်မှာအရေးကြီးနေပါတယ်
အထူးသဖြင့်တနင်္လာနေ့မှာပြုလုပ်တဲ့မြမအရေးလုံခြုံရေးကောင်စီလိုတကပိတ်ဆွေးနွေးပွဲဆိုတာမျိုးမဖြစ်သင့်ဘူးဆိုတာကိုပြသတဲ့အနေနဲ့တနေ့တည်းမှာပဲလူထုအခြေပြုအမျိုးသမီးအဖွဲ့အစည်းတွေရဲ့အတန်ကိုဖော်ထုတ်တဲ့အနေနဲ့အခုလိုသတင်းစာရှင်းလင်းပွဲကိုဥဆောင်ကျင်းပရတာဖြစ်တယ်လို့လည်းတန်မတ်ကြီးကဆိုပါတယ်ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာအနေနဲ့လုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲမှာလူကိုယ်တိုင်တက်ရောက်တင်ပြမယ့်အကြောင်းအရာတွေနဲ့ပတ်သက်လို့တော့တနင်္လာနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပုံမှန်ပြုလုပ်တဲ့အတွေ့အမှုချုပ်ရုံးရဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရစတီဖင်ဒူဂျရစ်ကအခုလိုပြောပါတယ်
She will update on her efforts to support the implementation of Resolution
2669.
ကတမကထွေထွေညီလာခံမှာနိုလင်းဟေစာအနေနဲ့မြမရေးအစီအခံတင်ပြဖို့ရှိကြောင်းလဲစတီဖင်ဒူဂျရက်ကဆိုပါရယ်ပြီးခဲ့တဲ့ဒီဇင်ဘာလကချမှတ်ခဲ့တဲ့လုံခြုံရေးကောင်စီရဲ့ပထမဆုံးအကြိမ်မြမရေးဆုံးဖြတ်ချက်ထဲမှာတော့မြန်မာနိုင်ငံကအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဆိုင်ပြီးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအခိုင်အမာအကောင်အထည်ဖော်ဖို့မြမပြည်သူတွေရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့နဲ့ချိုးဖောက်ကျူးလွန်သူတွေကိုအရေးယူနိုင်ဖို့လူသားချင်းစာနာထောက်ထားမှုလိုအပ်နေသူတွေစီကိုအကူအညီတွေအဟန့်တားမရှိပေးအပ်နိုင်ဖို့ပါဝင်ပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်မတရားဖမ်းဆီးထားသူတွေကိုချက်ချင်းလွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်ရှင
်။မိုင်းဂျင်နိုင်တင်ပြသွားတာပါရှင်။အခုတော့ time pack ကသတင်းဖက်ဆက်ရအောင်ပါ။မြန်မာနိုင်ငံသတင်းနိုင်တိုင်းဖက်မှာဆေးရည်တင်းမာနေတဲ့အတွက်ထိုင်းမြန်မာနယ်စပ်ရန်အောင်ပြည်နယ်ကရက်ဘူရီနယ်စပ်ထိုင်းဖက်ကိုစစ်ဘေးရှောင်တွေခိုးလုံလာနေကြတာကြောင့်ထိုင်းအမတ်25တပ်ရင်းမှုဘုံမူကြီးကူမီဖတ်ဘူရမ်ခေါင်နဲ့အဖွဲ့ဝင်တွေဟာဒီကနေ့မတ်လ23ရက်နေ့ကလာရောက်စစ်ဆေးခဲ့ပြီးတော့လုံခြုံရေးတွေပို့ပြီးတော့တိုးချက်ချထားလိုက်ပါတယ်။ဒီသတင်းကိုတော့ထိုင်းကနေမိုက်အေးမကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ရနောင်းပြည်နယ်တဲကိုမြန်မာနိုင်ငံတနင်္သာရီတိုင်းတဲကစစ်ဘေးရှောင်တွေပြီးခဲ့တဲ့လကစပြီးတိုက်ပွဲတွေဖြစ်တိုင်းထွက်ပြေးတင်းရှောင်လာနေကြတာပါမြန်မာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ KNU ပူးပေါင်းတပ်တွေဇက်တိုက်ဆူသလိုတိုက်ပွဲတွေဖြစ်ပွားနေတဲ့ထိုင်းမြန်မာနယ်စပ်ကရာဘူရီနယ်ခြားတစ်လျှောက်ကိုထိုင်းစစ်တပ်ကတပ်ဖွဲ့ဝင်တွေတိုးမြင့်ချထားပြီး24နာရီအထူးစောင့်ကြပ်ကင်းလှည့်နေပါတယ်အဲ့ဒီဒေသမှာလုံခြုံရေးရအကာအရံတွေအပြင်လုံခြုံရေးတပ်သားတွေတိုးချဲ့ချထားပြီးတင်းကျပ်တဲ့စစ်ဆေးမှုတွေပိုလုပ်လာတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလို့သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါဗျ။တ
မတဲ့သာသာဖြစ်တဲ့ဒီဒီမှာပဲဆက်မလို့ဒီမှာဒီတိုင်းမှာပဲအဲ့လိုမျိုးအကြပ်ကြပ်ဖြစ်တဲ့ခါကျတော့တချို့စစ်ဘေးဆောင်တွေရာနဲ့ဖြီးပါတယ်ဒီဒီဘက်ကမှမြေဒီပတ်ဆန်လာပြီးတော့ရှောင်နေကြရှိတယ်။ကျွန်တော်တို့ပြောနိုင်တာ10စုနှစ်လောက်အထိကတော့ဒါပထမဆုံးအကြိမ်ဖြစ်မယ်။ဒါအဲ့ဒီဟာတော့အဓိကပေါ့နော်။ဒီကြတာအဲ့ဒီစီးပြင်းမှမှုကြီးကိုခိုင်းမဲ့ချမ်း။အဲဒီမှာသူတို့ပြောတာသူတို့အဓိကတော့လေဟိုဝင်ထွက်သွားနေတဲ့ဟာမျိုးကြီး။အဲ့လိုမျိုးနေရာတွေဆိုလို့ရှိရင်သူတို့ဟိုကာတာပေါ့နော်။ဟိုအန်တာပြီးရခါကျတော့လုံခြုံရေးအကောင့်ထားတာပေါ့
။မလ7ရက်နေ့တုန်းကတော့ထိုင်းအမှတ်25တက်ရင်မှုဘုံမူကြီးကုမိဖတ်ဘွန်ရန်ခေါင်နဲ့အဖွဲ့ဝင်တွေဟာနေဆက်ကိုလာရောက်စစ်ဆေးခဲ့ပြီးလုံခြုံရေးကိုတိုးမြင့်ချထားဖို့နဲ့ထွက်ပြေးလာတဲ့စစ်ဘေးရှောင်တွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့ကိစ္စတွေကိုဆွေးနွေးသွားခဲ့ကြပါတယ်လက်တလောမှာမြန်မာဘက်ကတိုက်ပွဲတွေရပ်ဆိုင်းသွားပေမဲ့စိတ်ချရတဲ့အခြေအနေမရောက်သေးဘူးလို့လည်းဘုံမူကြီးကုမိဖတ်ကပြောကြားသွားခဲ့ပါတယ
်သူကဒီအဲ့ဒီနေမီရဲ့တောင်းခံဟောပေါ့ဟိုဘယ်လိုကောင်းလဲစစ်ဘေးဆိုင်ရာတောင်းခံပေါ့နော်ဘုံပြောမှာစ
Okay.
Okay. ဒီမှာအဲ့ဒါနောက်ပြီးတော့ဖြစ်စီရအောင်ပါမယ
်။ Okay.
အဲ့လိုမျိုးလုပ်လေ။ဟိုအဲ့ဒီဒီကြောင့်ဟိုတနေ့ပတ်ပြီးတော့ပြေးလာလူတွေတော့ဘာမှမလုပ်ဘူး။ပြီးတော့ပြန်သွားပါတော့။တော့လည်းနေစရာစားစရာကြီးကြီးရင်ပေးဆက်မရေးအခြေခံစောင့်ရှောက်မှုလေးပေးအဲ့လိုမျိုးပဲလုပ်တယ်။အဲပြီးတဲ့ခါကျရင်တော့ပြန်ပေါ့နော်ပြောရမယ်ဆိုတဲ့အတော့မှာ
။
ပြန်ပို့ရအောင်ပါ။
Okay.
ခင်ဗျာမနေဆက်တက်ပြီနေတဲ့မှာတော့မကြာခဏဆိုသလိုတိုက်ပွဲတွေဖြစ်တိုင်းထိုင်းဘက်ကိုစစ်ဘေးရှောင်တွေဝင်လာတာရှိပေမဲ့တနင်္လာရီတိုက်ဘက်ကနေရနောင်းဘက်ကိုစစ်ဘေးရှောင်တွေဝင်လာတာကတော့ဆယ်စုနှစ်နှစ်ခုလောက်အတွင်းမှာဒါဟာပထမဆုံးအကြိမ်ဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်လက်တလောမှာတော့မြန်မာနိုင်ငံတနင်္လာရီတိုင်းဘက်မှာစစ်ရေးမတည်ငြိမ်မှုတွေရှိနေစေဖြစ်တာကြောင့်ထိုင်းဘက်ကတော့ပို့ပြီးတော့သတိထားပြီးလုံခြုံရေးကိုတိုးမြှင့်ချထားတာဖြစ်ပါတယ်ရှင်
မအေးမထိုင်ကနေတရင်ပြပို့တော်ရပါရှင်ခုတော့နိုင်ငံတကာတရင်ဆောင်မတွေပဲဆက်ကြရအောင်ပါမောင်းသူမဲ့ drone ရင်ငယ်လေးတွေကိုစီရေးဆန်းရာတရားဥပဒေစိုးမိုးရင်းနဲ့စက်ပြိုရေးကဏ္ဍတွေမှာတွင်တွင်ကြဲကြဲအသုံးပြုနေကြပါတယ်အခုအခါအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကတော့သူတို့ရဲ့ဖောက်တယ်တွေရဲ့အင်ရှေတကဝစီအယောက်ကူကီမုံလို coffee လို့စားစရာတွေကိုပို့ဆောင်ပေးနေတဲ့နေရာတွေမှာလဲ drone ရင်တွေကိုပို့ပြီးတော့အသုံးပြုလာပါတယ် VOA သတင်းထောက်ဂျူလီတာဘာပြပို့တဲ့သတင်းလွှာကိုတော့ကိုငင်းချင်းပြောပြထားပါတယ်
အရှိန်ဗာဂျီးနီးယားကစင်ကြယ်ပုံးရက်ွက်လေးတစ်ခုမှာပါထူးထူးခြားခြားပါပဲဒီမှာစားသုံးကုန်ပစ္စည်းတွေကို drone နဲ့မိသားစုတစ်ခုစီလာပို့ပေးနေတာပါဒါမျိုးအနည်းဆုံးတစ်ပတ်တစ်ခါလာပို့တယ်လို့ Walmart ကနေစားသုံးကုန်တွေမှားလေးရှိတဲ့ Asian Chatbot ကပြောပါတယ
် It's super convenient for us having twins we don't have to
ကျွန်တော်တို့မှာအမွှာကလေးနှစ်ယောက်ရှိပါတယ်အခုဒီလိုလာပို့တာကအရန်ကိုအဆင်ပြေပါတယ်ပစ္စည်းတွေကိုကားပေါ်အသင်အချလောက်ရတဲ့အချိန်မျိုးတွေပေးစရာမလိုတော့ဘူးဆိုင်မှာသွားဝယ်ရင်နိုင်ဝက်လောက်လည်းသွားရတယ်အဲ့ဒါနဲ့ရှင်းလိုက်ရင်အခု15မိနစ်လောက်အတွင်းမှာပဲအိမ်ကိုရောက်လာတာပါ
သူကအိမ်နီးမှာရှိတဲ့အမေရိကရဲ့ကြီးဆုံးလက်လီဈေးဆိုင်ကြီးတစ်ခုဖြစ်တဲ့ Walmart ကနေကုန်ပစ္စည်းတွေကို online ကဝယ်ယူလေးရှိပါတယ်ပြီးခဲ့တဲ့တစ်နှစ်အတွင်းမှာအဲ့ဒီလိုမျိုးဖောက်တယ်တွေစီ drone နဲ့ပစ္စည်းပို့ပေးတာအချိန်6000ကျော်ရှိပြီလို့ Walmart က director တူဖြစ်တဲ့ Phyllis Wallace ကဆိုပါတယ
် drones they really check a couple of different boxes
drone တွေကမတူညီတဲ့လိုအပ်ချက်နှစ်မျိုးလောက်ကိုဖြည့်ဆည်းပေးနိုင်ပါတယ်တစ်ခုကသူတို့ရဲ့စွမ်းဆောင်ရည်နဲ့ထိရောက်မှုပါသူတို့ကတကယ်ကိုမြန်မြန်ဆန်ဆန်လုပ်နိုင်စွမ်းပါတယ်။နောက်တစ်ခုကတော့သူတို့ကရေရှည်သုံးနိုင်ပါတယ
်။ Walmart ကသူတို့စီကိုအိမ်ရောက်ပို့စနစ်နဲ့လှမ်းမှာကြတဲ့အမှားစာတွေကိုပို့ပေးဖို့ drone app လို့ခေါ်တဲ့ drone နဲ့ပစ္စည်းပို့ပေးတဲ့ဝန်ဆောင်မှုကိုအသုံးပြုပါတယ်။ဖောက်တဲ့တယောက်က online ကတဆင့်ကုန်အမှားစာ order တင်ပြီးရင် drone app က store ဆိုင်က order ကုန်ပစ္စည်းတွေကိုဘူးထဲထည့်ပြီး drone မှာချိန်ပြီးပို့ပါတယ်။ဖောက်တဲ့တွေစီကိုများသောအားဖြင့်မိနစ်30အတွင်းမှာရောက်ပါတယ်။drone နဲ့ပစ္စည်းပို့ဆောင်တဲ့ဝန်ဆောင်မှုကကျေးလက်ဒေသမှာနေထိုင်သူတွေနဲ့တကြီးရွယ်တွေဒါမှမဟုတ်သွားဖို့လာဖို့အခက်အခဲရှိသူတွေအတွက်အထူးသင့်လျော်ပါတယ်။မောင်းသူမဲ့လေယာဉ်ငယ်လေးတွေတုံးပြီးပစ္စည်းပို့တာကခြားတိုင်းပြည်တွေမှာတော့ဝေးလံခေါင်းတည်တဲ့ဒေသတွေကိုဈေးဘက်ဆိုင်ရာအထောက်အပံ့တွေတည်ယူပို့ဆောင်တာမှာအမြဲလိုလိုတုံးနေကြပါတယ်။ဒါပေမဲ့အမေရိကန်မှာတော့အခုလိုစီးပွားရေးလုပ်ငန်းတွေမှာတုံးတာကစမ်းသပ်စရာအစ်စ်မဲ့ရှိပါသေးတယ်။တခြားနည်းပညာအသက်တွေလိုပါပဲ။ drone ကိုအသုံးပြုရမှာစိန်ခေါ်မှုတွေအများကြီးကြုံတွေ့ရပါတယ်။ရာသီဥတုဆိုးရတာမျိုးကဟန်တာဖြစ်နိုင်ပါတယ်လူတချို့ကလည်းသူတို့ရဲ့ကိုရေးကိုတာပုဂ္ဂလိကဘဝတွေတဲ့ drone တွေကကျူးကျော်ဝင်ရောက်လာမှာကိုစိုးရင်ကြောက်ရွံ့ကြပါတယ် drone app ရဲ့တာဝန်ရှိသူတူဖြစ်တဲ့ Anthony Bethon ကတော့ဒီအတွက်နည်းပညာနဲ့ဖြည့်ရှင်းနိုင်တယ်ဆိုပါတယ
် our software we can identify
ကျွန်တော်တို့က software နည်းပညာနဲ့ drone တွေကိုအပေါ်ကနေဖြတ်မပြန်တန်းစီခြင်းတဲ့နေရာတွေသတ်မှတ်ထားနိုင်ပါတယ
် drone ကမြေပြင်အထက်ပေး80ကျော်ကျော်လောက်မှာပြန်တန်းနိုင်လို့စုညံတန်ကိုရှော့ချနိုင်တယ်လို့လူတွေဆိုရင်လို့သူတစ်ပါးရဲ့ဘဝတွေတဲ့ကျူးကျော်ဝေရောက်တာမျိုးလည်းမရှိနိုင်ဘူးလို့ဆိုပါတယ်။ဒါပေမဲ့သူတို့အတွက်အဓိကစိန်ခေါ်မှုကတော့ drone စီးမြင်တွေကိုကြီးကြပ်တဲ့ FAA လို့တူကောက်ခေါ်တဲ့ Federal Aviation Administration Federal လေကြောင်းဆိုင်ရာအုပ်ချုပ်ရေးဌာနကချမှတ်ထားတဲ့တင်းကျပ်တဲ့စီးမြင်တွေလို့ Anthony Vettone ကထောက်ပြပါတယ
်။ I think the FAA has done a great deal to advance
FAA က drone နည်းပညာကိုတိုးတက်အောင်အများကြီးလှုံ့ဆော်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရှေ့ကတွန်းနေတဲ့လမ်းကြောင်းဥတီယာအထီတော့သူတို့လိုက်မမိသေးပါဘူ
း FAA က BOA ကိုစက်တင်ဘာလကပေးပို့တဲ့ထုတ်ပြန်ချက်မှာတော့ drone တွေဟာအဝေးထိန်းနေရာပြသတင်းအချက်လက်တွေကိုအမြဲထုတ်လွှင့်ပေးရမယ်ဆိုတဲ့အချက်ပါရှိပြီးဒါဟာမောင်းသူမဲ့ရှင်တွေကိုစီမံခန့်ခွဲနိုင်မှုအဓိကခြေလှမ်းဖြစ်လာမယ်လို့ဖော်ပြထားပါတယ်မောင်းသူမဲ့ရှင်တွေအကြောင်းတင်ဆက်လိရှိတဲ့သတင်း website တစ်ခုဖြစ်တဲ့ drone life ရဲ့ editor Maria McNab ကတော့ drone တွေဟာ FAA အတွက်စိန်ခေါ်မှုအကြီးကြီးလို့ဆိုပါတယ်
integration is a very big topic
drone တွေကိုတစုတစည်းတဲ့စီမံကုတ်ကဲဖို့က FAA အတွက်အလွန်ကြီးမားတဲ့ကိစ္စဖြစ်လာမှာပါလက်ရှိလေကြောင်းထိန်းချုပ်မှုစနစ်တွေထဲမှာမ ောင်းသူမဲ့လင်းရင်တွေကိုဘလို့ထဲ့သွင်းပေါက်ဆက်ကြမလဲဒီကိစ္စမှာဘလို့နှစ်ဖက်မျက်မျက်တတ်တာနဲ့ပြည်ပြည်လဲလဲဖြစ်အောင်လုပ်ကြမလဲ
ဒါပေမဲ့ဒီလိုစီးပွားရေးလုပ်ငန်းတွေမှာ drone တွေပို့သုံးလာတာကဈေးဝယ်သူဘက်ကကြည့်ရင်တော့သတင်းကောင်းပဲလို့ chat ball ကတော့ယူဆပါတယ်
Yeah I think the whole unmanned AV
နာကမှာမောင်းသူမဲ့လေကြောင်းကဏ္ဍတစ်ခုလုံးကလူတိုင်းအတွက်တကယ်အကျိုးရှိမယ်လို့ကျွန်တော်ထင်ပါတယ်ကုမ္ပဏီတွေက online ကိုပို့အသုံးပြုတာများလာလေကုန်ပစ္စည်းတွေကိုအိမ်ရောက်မြန်မြန်ဆန်ဆန်နဲ့ပို့ပြီးလုံလုံခြုံခြုံပို့ဆောင်ပေးလာနိုင်မှာပ
ါအနာဂတ်မှာတော့ပြည်တွင်းမှာရောပြည်ပမှာပါဒီလိုမောင်းသူမဲ့ drone တွေကြည်ကြဲပြက်ပြက်တုံးလာကြဖို့ရှိနေပါတယ
်အသုံးတွင်ချင်လာတဲ့အဝေးထိန် drone ယာဉ်တွေအကြောင်းကိုငင်းချိုင်းအတင်ပြတော်တာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဆက်တိုက်ထုတ်လွှင့်နေပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
မြန်မာနိုင်ငံတွင်ဖန်ဆီးထိမ့်သိမ်းခံရပြီးတရားရင်ဆိုင်နေရတဲ့ကချင်လူမျိုးခေါင်းဆောင်ခရီးယန်ဒိခါရော်ရဒေါက်တာခလမ်ဆမ်ဆန်ကိုလွှတ်ပေးဖို့အမေရိကန်အစိုးရကတောင်းဆိုလိုက်ပါတယ်ဒိခါရော်ရဒေါက်တာဆမ်ဆန်ဟာပြည်တွင်းမှာထင်ရှားတဲ့ဘာသာရေးခေါင်းဆောင်တစ်ဦးဖြစ်ပါတယ်သူဟာကချင်နှစ်ချင်းအသင်းတော်ကချင်ဘက်ပတစ်ကွန်ဗင်းရှင်းရဲ့ဥက္ကဋ္ဌအထွေထွေအသိဉာဏ်မှုတာဝန်တွေကိုထမ်းဆောင်ခဲ့ပြီးလက်ရှိမှာတော့အသင်းတော်ကိုအကြံပေးအဖြစ်ဆောင်ရွက်နေသူဖြစ်ပါတယ်ဒီအသင်းတော်မှာအသင်းဝင်၄သိန်းခန့်ရှိပြီးအများစုကကချင်လူမျိုးတွေဖြစ်ကြပါတယ်။သူဟာကချင်အမျိုးသားအတိုင်းအမြံအဖွဲ့အစည်းကချင် National Consultative Assembly ရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။ဒိခါရော်ရဲ့ဒေါက်တာဆမ်ဆန်ဟာလူသားအားလုံးဘာသာပေါင်းစုံလွတ်လပ်စွာကိုးကွယ်နိုင်ရေးအတွက်ဘာသာရေးလွတ်လပ်ခွင့်အပါအဝင်လူ့အခွင့်အရေးတွေအတွက်ကြိုးပမ်းဆောင်ရွက်ရမှာထင်ရှားသူတူဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာကူညီဆောင်ရွက်ရမှာလည်းလူသိများထင်ရှားသူဖြစ်ပါတယ်။ဒေါက်တာဆမ်ဆန်ဟာ2022ခုနှစ်ဒီဇင်ဘာလ4ရက်နေ့မှာထိုင်းနိုင်ငံဘန်ကောက်မြို့ကိုစေကူသားမှုခံယူရန်ထွက်ခွာချိန်မြန်မာအစိုးရအာဏာပိုင်တွေရဲ့ဖမ်းဆီးထိန်းသိမ်းတာကိုခံခဲ့ရပါတယ်။အကြမ်းဖက်မှုတံပြန်ရေးဥပဒေနဲ့အကြမ်းဖက်ရန်လုံဆောင်မှုအပါအဝင်ပုံမှန်3ခုနဲ့စွဲချက်တင်ထားခြင်းခံရပါတယ်။ Radio Free Asia လလတ်တော်အာရှအသံနဲ့သူ့ရဲ့ရှေ့နေမေးမြန်းကမ်းမှာတော့ဒေါက်တာဆမ်ဆန်ဟာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာကြောင့်အကြမ်းဖက်မှုပုံမှန်တွေနဲ့ဆွေးကျက်တင်ခံရတာလို့ပြောကြသွားပါတယ်။ဆွဆွေးကျက်တွေအရပြစ်မှုမြောက်တယ်လို့တရားရုံးကစီရင်ချက်ချခဲ့ရင်တော့နှစ်ပေါင်း၁၀နှစ်ကျော်ပြစ်ဒဏ်ကျခံရဖွယ်ရှိနေပါတယ်။ဒိခါရော်ရဒေါက်တာဆမ်ဆန်ရဲ့နေမှုထိုင်မှုနဲ့လုံခြုံရေးကိုအထူးစိုးရိမ်တယ်လို့သူ့ကိုဆွေးကျက်တင်ထားတာတွေကိုလည်းရုတ်သိမ်းပြီးချွင်းချက်မရှိပဲအ мян ဆုံးလှုပ်ပေးရေးအာဏာပိုင်တွေကိုတောင်းဆိုရမှာမဟာမိတ်မိတ်ဆွေတွေအနေနဲ့လည်းကျွန်တော်တို့နဲ့အတူပူးပေါင်းပါဝင်ဖို့တောင်းဆိုပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနက်ပရိုက်စ်ကပြောပါတယ်။ဘာသာရေးလွတ်လပ်မှုတရားမျှတမှုငြိမ်းချမ်းမှုနဲ့အရေးယူတာဝန်ခံမှုတွေရှိလာရေးအတွက်ဒိခါရော်ရဒေါက်တာဆမ်ဆန်ရဲ့ပြောင်မြောက်တဲ့ဆွမ်းဆောင်မှုတွေဟာအပြစ်ပေးရှုတ်ချဖို့မဟုတ်ပဲချီးမွမ်းအတူယူဆောင်ရွက်ရမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနက်ပရိုက်စ်ကပြောပါတယ်။ HRW လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့အပါအဝင်လူအခွင့်အရေးနဲ့အရက်ဖက်အဖွဲ့အစည်းတွေကလည်းသူလွတ်မြောက်ရေးအတွက်ဝိုင်းဝန်းတောင်းဆိုနေကြပါတယ် HRW ကတော့သူ့ကိုဖမ်းဆီးတာဟာနိုင်ငံရေးပျော်ကားတွေပါဝင်နေတယ်လို့ဆိုပြီးအမြင်မတူတဲ့လူနည်းစုတိုင်းဒေသခေါင်းဆောင်တွေကိုတမင်ကြမ်းကြမ်းတမ်းတမ်းကင်သွယ်တာလို့ဆိုထားပါတယ်ရခိုင်ဒေသလူနည်းစုမွတ်စလင်ဘာသာဝင်ရိုဟင်ဂျာတွေအခြေအနေအကြမ်းဖက်မှုတွေအကြားကချင်ချင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကခရီးယန်ဘာသာဝင်တွေရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲစတဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့စိုးရိမ်ချက်တွေနဲ့ပတ်သက်လို့အမေရိကန်အစိုးရအကြီးတန်းတာဝန်ရှိသူတွေကမြန်မာစစ်ကောင်စီကိုအစဉ်ပြောဆိုနေတယ်လို့မကြာခင်ကထုတ်ပြန်တဲ့နိုင်ငံတကာလွတ်လပ်ခွင့်အစီရင်ခံစာမှာပါရှိပါတယ်။ဘာသာရေးဆိုင်ရာလှုပ်ရှားဆောင်ရွက်နေသူတွေနဲ့မြန်မာလူမှုအတိုင်းအဝိုင်းအပေါ်အလွန်အမင်းဖိနှိပ်ချုပ်ချယ်ရာတွေရပ်တန့်ပြီးအကြမ်းဖက်မှုတွေအဆုံးသတ်ဖို့မြန်မာစစ်ကောင်စီကိုတိုက်တွန်းတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနက်ပရိုက်စ်ကပြောဆိုထားပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လင်းတခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လင်းနေပါရဲ။မကြာခင်ထုတ်လင်းသွားမယ့်အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင်းသွားဖို့ရှိပါရဲ့။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းတုံမီတာ30နဲ့လိုင်းတုံမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ။အရင်ဆုံးတော့သတင်းထောက်မဆုနဲ့စားကြရအောင်ပါ။မတ်လ10ရက်နေ့ကကြာရောက်ခဲ့တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့အခမ်းအနားတွေကိုစစ်ဘေးဒုက္ခသည်တွေကမြန်မာအမျိုးသမီးတွေလည်းပါဝင်ဂုဏ်ပြုခဲ့ကြပါတယ်။အာဏာသိမ်းကာလမတိုင်ခင်ပြီးခဲ့တဲ့နှစ်တွေကလိုစီစီကကမကျင်းပနိုင်ပေမဲ့အမျိုးသမီးတွေရဲ့ကိုယ်ပိုင်အခွင့်အရေးရရှိဖို့ကိုယ်တိုင်ပါဝင်ခဲ့ကြတယ်လို့ဆိုပါတယ်။ရန်ကုန်ကသတင်းထောက်မဆူကတော့ကိုသားညုံတင်ပြထားပါတယ်။
အနေနဲ့မှာဆရာနာတင်ပြီးတဲ့နောက်တတိယကြိမ်မြောက်ဖြစ်ကြောက်တဲ့ဒီအမျိုးသမီးများအနေကိုပြိပခဒေသတွင်မြမအမျိုးသမီးတွေကဆေးဘေးဒုက္ခတွေပေါ်နေဖြတ်တန်းခဲ့ကြရတာပါ။နေရဆွန့်ခွာပြီးတော့နေဆက်ထိထွက်ပြေးတင်းရှောင်နေရတဲ့ဒုက္ခသည်တွေတဲမှာအမျိုးသမီးတွေလည်းအတော်များများပါဝင်ပါလေ။အိန္ဒိယမြန်မာနေဆက်ဘက်ထွက်ပြေးသူတွေကိုမဏိပူရဆူရကလိုက်လံဖမ်းဆီးမှုတွေလည်းရှိခဲ့ပါတယ်။ဆေးဘေးဒုက္ခတွေပေါ်ရောက်နေရတဲ့အမျိုးသမီးတွေတဲကအိန္ဒိယဘက်မှာခိုလုံနေရသူတွေရဲ့အခက်အခဲကပိုများလာနေတယ်လို့ကူကီအမျိုးသမီးများဆိုင်ရာလူခွင့်ရေးအစည်းအရုံးရဲ့အထွေထွေမှုဘွိုင်းနူးကအခုလိုပြောပါရယ
်အထူးသဖြင့်ကျမတို့ဒီအိန္ဒိယဘက်ကိုထွက်ပြေးသိမ်းချောင်နေတဲ့အမျိုးသမီးတွေကကျန်တဲ့အမျိုးသမီးတွေလည်းအတူတူပဲဟိုခက်ခဲဒုက္ခမျိုးစုံတော့ကြုံရတယ်အထူးသဖြင့်ဒီဖက်ပေါ့နော်ဒီဖက်ဒီတာအနေနဲ့ဆိုလို့ရှင်ဒီအချိန်မှာဒီအမျိုးသမီးတွေကမိသားစုဖောက်ဝတ်နေရေးအတွက်ကိုရုန်းကန်လှုပ်ရှားနေရတဲ့အပြင်ကိုအိမ်ဝင်ချမ်းသာမှုအလေးတမတော့ခံနေရတယ်ဆိုတော့ဒီနှစ်မှာဆောင်ပုတ်လည်းဖြစ်တယ်ပါပူညီညဆိုတဲ့ကိစ္စလည်းဖြစ်လာတယ်ဒီမတို့ရဲ့အမျိုးသမီးထုတွေအကုန်လုံးကဒီမတို့အတွက်ဒီပါပူညီညဆိုတဲ့အခွင့်အရေးရပိုင်ဖို့အတွက်ဒီမတို့ကိုယ်တိုင်ကလှုပ်ဆောင်ရမယ့်အချိန်ဖြစ်တယ်လို့လည်းကျွန်မပြောချင်တယ်နောက်တစ်ခုကကျတော့ဒဏ္ဍပိုင်းကဏ္ဍတိုင်းမှာသူတို့တွေဖွဲ့နေတဲ့စီနေရာတွေတိုင်းမှာဒီမတို့အမျိုးသမီးတွေမပါခိုင်းတဲ့ကိစ္စတွေအများကြီးရှိလာတယ်အာဏာသိမ်းကာလအတွင်းမှာဆိုတော့ဒီကိစ္စဒီမှာလဲကျမတို့အမျိုးသမီးတွေကကျမတို့ရဲ့အခွင့်အရေးအတွက်ကျမတို့ရဲ့ရပိုင်ခွင့်အတွက်ပြောဖို့ကကျမတို့အဲ့ဒီနေရာတွေကိုဝင်လို့ရအောင်ကိုလမ်းဖွင့်ပေးစီချင်တယ်။အဲ့လိုသူတို့လမ်းဖွင့်ပေးအောင်ကျမတို့အမျိုးသမီးတွေကိုယ်တိုင်ကိုယ့်ဟာနဲ့ကိုယ်ပဲကိုယ်ခွင့်ရတဲ့ကိုယ့်ဟာနဲ့ကိုယ်တိုက်ယူပြောယူရမယ်နှစ်ဖြစ်တယ်လို့အမျိုးသမီးထုတွေကတော့ကျမအဲ့လိုမျိုးလေးပဲပြောချင်တယ်ပေါ့နော်
။ဒီနေ့အမျိုးသမီးများနေ့ရဲ့ဆောင်ပုဒ်ကတာရူညီမြရရှိဖို့တွဲလက်ခိုင်မြဲကြပါစုဆိုတာဖြစ်ပါတယ်။ကြမ္မာဒန်းလူညီများဖို့ကြိုးပမ်းနေရတဲ့မြန်မာနိုင်ငံမှာအာဏာသိမ်းကာလတွေ့ကြုံနေရတဲ့ဒုက္ခတွေကိုအမျိုးသမီးတွေကလည်းကြံ့ကြံ့ခံရင်ဆိုင်နေရတာပါ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေအခုနှစ်ဖေဖော်ဝါရီလ25ရက်နေ့အထိအမျိုးသမီးပေါင်း3125ဦးဖမ်းဆီးချင်းချခံခဲ့ရပြီးတော့အဲ့ဒီထက်မှ950ဦးကတော့မတရားပြစ်ဒဏ်ချမှတ်ခံထားရတယ်လို့မြန်မာအမျိုးသမီးများသမဂ္ဂ BW ကလည်းထုတ်ပြန်ထားပါတယ်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာမြန်မာနိုင်ငံတွင်းကအလို့သမားအမျိုးသမီးဒုကလည်းသူရဲ့ဆန္ဒကိုအွန်လိုင်းဆာမျက်နှာကနေပြီးတော့တဆင့်ဖော်ပြရင်လည်းပါဝင်ကြပါရယ်အမျိုးသမီးအလို့သမားဒုကလည်းလူသားစစ်စစ်အကန့်ဖြစ်သည်ဆိုတဲ့စာသားနဲ့မြန်မာနိုင်ငံအထွေထွေအလို့သမားသက်မကများအဖွဲ့ချုပ် FGWM ကအမျိုးသမီးတွေရဲ့နေ့စဉ်ဘဝပုံရိပ်တွေနဲ့အမျိုးသမီးအားလုံးကိုလေးစားဂုဏ်ပြုခဲ့ပါရယ်ဆရာနာသိမ့်မှုကိုဆန့်ကျင်တော်လှန်တဲ့အထက်အစောပိုင်းကတည်းကပါဝင်ခဲ့ကြတဲ့အလို့သမားအင်အားစုတွေတဲမှာအမျိုးသမီးတွေအတော်များများပါဝင်ကြပါရယ်အနာသိမ့်နောက်ဆက်တွဲတိုင်းပြည်စီးပွားရေးပုံမှန်မလဲပတ်နှံ့ရာကနေပြီးတော့အဲ့ဒီနောက်မြန်မာနိုင်ငံမှာယင်းနှိမ့်နှံထားတဲ့နိုင်ငံသားပိုင်းလုပ်ငန်းတွေတဖြည်းဖြည်းနိုင်ငံတွင်းကနေပြီးတော့ရုပ်သိမ်းလာကြပါတယ်။အဲ့ဒီထဲမှာအထည်ချုပ်လုပ်ငန်းတွေလည်းပါပါတယ်။မြန်မာနိုင်ငံတွင်းဒေသအသီးသီးအခြေခံလူရစားအမျိုးသမီးလုပ်သားအများစုရှိတဲ့လုပ်ငန်းဝင်ဖြစ်ပါတယ်။စေုံတွေပိတ်သိမ်းသွားတဲ့အခါမှာအလုပ်သမားတွေရဲ့နေနာကြီးရပိုင်ခွင့်နဲ့အခွင့်အရေးတွေအတွက်နိုင်ငံတကာကဥပဒေအတိုင်းလုပ်ဖို့လိုအပ်တယ်လို့အလုပ်သမားကြီးအဖွဲ့တွေကပြောပါတယ်။နိုင်ငံခြားကအမှတ်တရစိတ် order တွေထပ်မရတော့ဘူးဆိုရင်စေုံပိတ်သိမ်းမှုတွေကြောင့်အလုပ်သမားသိမ်းနဲ့ချီပြီးတော့အလုပ်ဆုံးရှုံးနိုင်တဲ့အကြောင်းအလုပ်သမားကြီးရဖွဲ့တွေကခံမှန်းထားပါတယ်။တကယ်လို့စီကတ်နဲ့မညီဆောင်ရွက်တဲ့လုပ်ငန်းတွေကိုသူတို့အနေနဲ့အရေးယူနိုင်ဖို့ဆောင်ရွက်သွားမယ့်အစီအစဉ်တွေကိုလည်းသွေးစည်းညီညွတ်သောအလုပ်သမားသမဂ္ဂများဖွဲ့ချုပ် STUM ရဲ့တာဝန်ရှိသူဒေါ်မျိုးကြီးကခုလိုပြောပါတယ
်။တကယ်ထွက်ခွာမယ်လို့ပြောတဲ့ brand တွေအားလုံးထွက်ခွာမယ်။အဲတခြား order လေးအပြည့်စုံလို့လည်းမရှာနိုင်ဘူးဆိုလို့ရှိရင်တော့တင်းချီတဲ့လုပ်သမားတွေကအလုပ်လက်မဲ့တော့ဖြစ်သွားမယ်လို့ယူဆရတယ်။ဒါပေမဲ့တချို့ကကြာတော့ brand ခုတွေပေါ်မှီခေါ်ပြီးတော့နေတာမဟုတ်ဘူး။တခြားတွေလည်းချုပ်ကြတယ်လေ။ကျမတို့လည်းတိတ်မကြခင်မှာဒီအလုပ်ပိတ်သိမ်းထွက်ခွာတာနဲ့ပတ်သက်ပြီးတော့လုပ်ငန်းဒီ plan တွေပဲဆောင်ရွက်ဒီလောက်ရမယ့်အချက်တွေကို industry all net the tamaka ne brand ni ne saka pyo ha le chet di hni nai tabor tin de ya ha le chet di english ba shin ne lo jama lo phat ya lu paw no a la myanmar lo jama lo bhasha pyan mi yo a la wo ti cha chi le chi di lo shin yin di brand ni anine ne ga twin shin yin thak kwa le kha ma di taung yin mu taung san mu shi ga thak twa la myo yi so lo shin no jama lo ga brand ko set let di yo di tai cha la lo di pho thauk da lo lou mo paw no
ရှင်ဟိုအမေရိကန်တန်ယုံကလည်းပြည်ပဆိုင်ရာမျိုးပြီးများနေ့မှာဓာတ်ညွညီများရေးလူခွေနဲ့ဒီမိုကရေစီရေးအတွက်ရှေ့ဆောက်တွေကဥဆောင်လှူရှာခဲ့ကြတဲ့မြန်မာနိုင်ငံတွင်းကအမျိုးသမီးတွေနဲ့မိခလေးတွေကိုဂုဏ်ပြုထားပါတယ်။အနာရှင်စနစ်ကြဆုံးရေးအတွက်နီးမျိုးစုံနဲ့လှူရှာနေကြတဲ့အချက်မှာအမျိုးသမီးတွေလည်းပါကြပါတယ်။ဒုက္ခသည်ဘဝနဲ့ကိုယ်တိုင်ကြုံတွေ့နေရတဲ့အချိန်မှာပဲတစ်ဖက်တစ်လမ်းကနေပြီးတော့အကူအညီပေးလုပ်ငန်းတွေမှာလည်းပါဝင်နေကြပါတယ်။မြန်မာနိုင်ငံကတော်လှန်ရေးကဏ္ဍမှာပါဝင်နေကြတဲ့အမျိုးသမီးတွေအတွက်ဂုဏ်ပြုသလိုအကြောင်းမျိုးမျိုးကြောင့်အပြူဆရာမျိုးသမီးများနေ့မှာမပါဝင်နိုင်ကြသူတွေအနေနဲ့လည်းတခြားကဏ္ဍကနေပြီးတော့ကိုပိုင်ခွင့်ရေးအတွက်ဆောင်ရွက်သွားနိုင်လိမ့်မယ်လို့တောင်းအမျိုးသမီးအဖွဲ့အစည်းရဲ့ပြောခွင့်ရသွေးချီ15ကခုလိုပြောပါရယ
်။ဒီအမရှင်တိတ်ကြီးတဲ့နောက်မှာအဘပေါင်းဆောင်ကနေလည်းဒီချိုးဖောက်မှုတွေအနီးပေါင်းဆောင်နဲ့ပြန်ဖက်ခံရတာတွေတော့တွေ့နေရတယ်။ဒါပေမဲ့လည်းဒီလိုမျိုးခံနေရတယ်ဆိုပေမဲ့လည်းကျမတို့အမျိုးသမီးထူတယ်နေနဲ့လည်းဒီအပေါ်မှာလက်လျှော့သွားမှာမဟုတ်ဘဲနဲ့ကျမတို့တော်လိုင်းရကလာမှာတိုက်ပွဲတွေဆက်လက်သွားပါဝင်သွားပေးဖို့လည်းတိုက်တွန်းချင်တယ်လို့ကျမတို့ဖွဲ့စည်းဒီမျိုးသမီးဖွဲ့စည်းအနေနဲ့လည်းဒီအပေါ်မှာလည်းဒီဇိုင်းမင်းနဲ့ဆောင်ရွက်သွားဖို့ရှိပါတယ်လို့တိုက်ပွဲကြာကနေပဲပျော်တိုက်ပွဲမဖြစ်တဲ့ area မှာလည်းကျမတို့ဒီမျိုးသမီးတွေပါဝင်မှုတွေဒီဒီဇိုင်းမင်းဘော်ဒီလိုမျိုးမျိုးသမီးများနေ့မှာမပါနိုင်တဲ့အတွက်တော့ကျမတို့စိတ်မကောင်းပေါ့နော်တို့စိတ်ကောင်းမှုကျမတို့ဒီလိုမျိုးခန်းနာတွေဒီမျိုး event day မှာမပါဝင်နိုင်ပေမဲ့လည်းကျမတို့ရဲ့ယင်ထက်မှာကျမတို့ရဲ့ဒီယင်ထက်မှာကြတော့အမျိုးသမီးတွေနဲ့ပတ်သက်ပြီးမှဒီအရေးမျိုးသမီးအကြောင်းတွေရေးတွေနဲ့ပတ်သက်ပြီးမှဆောင်ရွက်ရတဲ့အပိုင်းတွေဆောင်ရွက်ရမယ့်အပိုင်းတွေလည်းအများကြီးရှိပါတယ
်ကုလသမဂ္ဂကြီးကဲအန်တိုနီယိုဂူထရက်စ်ကအပြည်ပြည်ဆိုင်ရာမျိုးသမီးများနေမတိုင်ခင်ပြောတဲ့မိကုန်းနဲ့မှာကြမ်းမှတန်းတူညီမျှမှုကွာနေတဲ့အကြောင်းကိုထောက်ပြခဲ့ပါတယ်။အမျိုးသမီးတွေရဲ့အခွင့်အရေးဆိုင်ရာကဘာတဝမ်းတိုးတက်မှုကမျက်စိရှိမှလည်းကွယ်ပြောင်းနေပြီးတော့ကြမ်းမှတန်းတူညီမျှမှုကပိုဝေးကွာနေတာလက်ရှိတိုင်းဆိုလို့ရှိရင်တစ်300လောက်ကွာဟနေတယ်လို့ကုလကြီးကပြောပါတယ်။ဒါ့အပြင်မျိုးသမီးတွေအပေါ်မှာကြံ့ဖတ်မှုတွေမြန်မာနိုင်ငံပါဝင်နိုင်ငံတချို့ကို EU ကနေပြီးတန်ခတ်ရည်ယူထားပါတယ်။မြန်မာနိုင်ငံကဒုတိယပြည်ထောင်စုဝန်ကြီးပါဝင်အမျိုးသမီးအခွင့်အရေးတွေကိုချိုးဖောက်မှုနဲ့လိမ္မာဆိုင်ရာကြံ့ဖတ်မှုတွေပြုလုပ်ခဲ့သူနိုင်ငံတကာကစစ်ဖက်အရာရှိကူးကိုဥရောပသမဂ္ဂ EU ကနေပြီးတော့ပိတ်ဆို့တန်ခတ်ခဲ့တာပါ။ကြားမှတန်းတူညီမျှမှုကျိုးမနေကြတဲ့မြန်မာနိုင်ငံမှာအာဏာသိမ်းကာလဖြစ်ပြီးမဲ့လေတိုက်ပွဲဖြစ်နေတဲ့နေရာဒေသတချို့မှာအပြည်ပြည်ရဲ့အမျိုးသမီးများနေ့ကိုအမျိုးသမီးတပိတ်အနေနဲ့ပါဝင်ဆင်နွှဲခဲ့ကြပါတယ်။စစ်ဘေးဒုက္ခသည်အမျိုးသမီးတချို့ကလည်းအမျိုးသမီးများနေ့အခမ်းအနားကိုတက်ရောက်ပြီးတော့သူတို့ပါဝင်ကြပါတယ်။မြန်မာနိုင်ငံကအမျိုးသမီးတွေဟာသူတို့ရဲ့ကိုယ်ပိုင်အခွင့်အရေးအတွက်သူတို့ကိုယ်တိုင်ရယူနိုင်ဖို့ကြိုးပမ်းနေကြပြီးတော့ကြုံလာတဲ့ဒုက္ခတွေကိုလည်းကြံ့ကြံ့ခံရင်ဆိုင်ရင်းနဲ့ရှစ်ဆက်နေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုစီစဉ်ကနေပြီးတော့တက်ဆက်လိုက်ပါရခင်ဗျာကျွန်တော်သားညီပ
ါအခုတော့အပတ်စဉ်တင်ဆက်နေကြစီးပွားရေးအစီအစဉ်ကိုထုတ်လွှင့်ပေးကြပါရယ်တရုတ်သမ္မတရှီကျင်းပင်ရဲ့ကမ္ဘာလက်မရှေ့ပြေးအစီအစဉ် BRI အရာတရုတ်ဟာရထားလမ်းတွေ၊စိတ်ကန်းတွေနဲ့တံတားတွေလိုမျိုးအခြေခံအဆောက်အုံတွေနဲ့ကမ္ဘာတစ်လွှားဩဇာလွှမ်းမိုးမှုကိုဖြန့်ကျက်လာပါတယ်။ BRI ရဲ့အဓိကကြတဲ့အစိတ်အပိုင်းအဖြစ်တရုတ်ဘာသာစကားနဲ့စန်တန်ဖိုးတွေ၊ Communist Party ရဲ့အတွေးခေါ်တွေကိုပါဖြန့်ဝေနေတာပါ။တောင်အာဖရိကနိုင်ငံ Cape Town ကနေ Kate Bartlett ရဲ့သတင်းစာမကိုတော့မတင်ကြီးထိုက်တင်ပြထားပါတယ်။
ထိုက်ချီလက်ဖက်ရည်နဲ့ပန်တာဒါရီယာဆိုရင်တောင်အာဖရိကက Confucius Institute အသစ်မှာတွေ့ရတဲ့တရုတ်ရဲ့ရင်းချင်းမှုအဆိုင်ရာဩဇာအရှိန်အဝါတွေဖြစ်ပါတယ်ဝီလ်မာဟျူဂိုကတရုတ်ဘာသာစကားဆိုင်ရာလက်ထောက်ပ
ါစီးပွားရေးနဲ့ဘက်ပေါင်းစုံတရုတ်နဲ့ဆက်ဆံရေးကဖွံ့ဖြိုးလာနေပါသူတို့ကဘာသာပြန်သမားတွေလိုအပ်နေတောင်အာဖရိကမှာမန်ဒရင်တရုတ်ဘာသာစကားကိုသင်ကြားဖို့စလုပ်နေတာပါ2016မှာတော့သင်ယူညွှန်းတန်းမှာပါလာပါပြီ။ Mandarin တရုတ်ဘာသာစကားကိုသင်ယူရမယ်ဆိုရင်တော့ခွင့်လန်းတွေလည်းအများကြီးရှိပါတယ်
။ Africa မှာတော့ဒီ Institute တွေကိုလိုလားချပြီးတိုးပွားလာနေပါတယ်။ပထမဆုံး Confucius Institute ကို2004ခုနှစ်တုန်းကတောင်ကိုရီးယားမှာဖွင့်ပါတယ်။ဒါပေမဲ့ American နဲ့ Britain တို့ကတော့ဒီ Center တွေကဝါရဖြန့်တာလို့ပြောကြပါတယ်။
2020ပြည်နှစ်မှာအမေရိကန်က Washington ချေဆိုင် Confucius Institute ကိုနိုင်ငံခြားမစ်ရှင်တစ်ခုအဖြစ်သတ်မှတ်ပါတယ်။အမေရိကန်တက္ကသိုလ်တွေတဲကစင်တာတရားကျော်ကိုလည်းပိတ်ပါတယ်။ဆွီဒင်၊ဖင်လန်၊နော်ဝေး၊ဘယ်လ်ဂျီယံနဲ့ဒိန်းမတ်အပါအဝင်ဥရောပနိုင်ငံတွေမှာလည်းတက္ကသိုလ်တွေမှာရှိတဲ့ Confucius Institute တွေကိုဒီဘက်နှစ်ပိုင်းတွေမှာပိတ်ချပါတယ်။2022ခုနှစ်အထိဆယ်စုနှစ်တစ်ခုအတွင်းနိုင်ငံတွင်းနဲ့နယ်မြေ159ခုမှာ Confucius Institute 900ကျော်တည်ထောင်ပြီးစီကြောင်းတရုတ်ကပြောပါတယ်။ဒီ Institute တွေကတော့ဒေသခံတက္ကသိုလ်တွေနဲ့တရုတ်ကမိဖက်တက္ကသိုလ်တွေကအဓိကစီမံခန့်ခွဲတာပါ။
တက္ကသိုလ်တွေအားလုံးနီးပါးကိုတရုတ်အစိုးရကထောက်ပံ့ထားတာပါ။ဒါကြောင့်တရုတ်အစိုးရနဲ့မပတ်သက်ချင်ဘူးဆိုရင်တော့တရုတ်ပြည်ကတက္ကသိုလ်တွေနဲ့ပူးတွဲလုပ်ကိုင်လို့မရနိုင်ပါဘူး
။ Western Cape တက္ကသိုလ် Confucius Institute ရဲ့ပူးရဲညွှန်ကြားရေးမှူးလျှမ်းချန်ကအထူးသဖြင့်အနောက်နိုင်ငံတွေကဝေဖန်သူတွေကိုရှင်းညွှန်ပြောဆိုတာဖြစ်ပါတယ်။တက္ကသိုလ်ရဲ့နိုင်ငံတကာဆက်ဆံရေးဌာနက UMESH Power ကလည
်း
ဥရောပက Nordic မိတ်ဖက်တချို့အားဆိုရင်သူတို့ရဲ့ Confucius Institute တွေကိုပိတ်သိမ်းထားပြီးကျွန်တော်တို့ကိုလည်းတတိထားနေပါတယ်
။ဒီ Institute တွေကလွတ်လပ်စွာပြောဆိုမှုမှာဆွတ်ဖက်မှုတွေရှိနေပြီးတချို့တက္ကသိုလ်တွေမှာဆိုရင်တရုတ်ကိုဝေဖန်တဲ့အကြောင်းအရာတွေကိုရှောင်နိုင်ခြေရှိတယ်လို့လည်းပညာရှင်တချို့ကသတိပေးပါတယ်။ Kobus Van Staden ကတောင်အာဖရိကကတရုတ်ရေးရာကျွမ်းကျင်သူပါ
The Chinese government tends to be very
တူတဲ့တိုင်ဝမ်နဲ့တိဘက်အရေးလိုကိစ္စတွေမှာတရုတ်အစိုးရကသူသဘောထားကိုတိတ်ကိုရှင်းရှင်းလင်းလင်းပြသလို့ရှိပါတယ်ဒီကိစ္စကိုတခြားတစ်ဖက်ကဘယ်လိုအကြေချဲ့လာမလဲဆိုတာကိုတွေးကြည့်လို့ရနိုင်ပါတယ်ဥပမာတက္ကသိုလ်တစ်ခုကတိဘက်ကိုယ်စားလှယ်တဦးကိုဖိတ်ကြားတယ်ဆိုရင်တရုတ်တန်ယုံဘက်ကကန့်ကွက်ကောင်းကန့်ကွက်နိုင်ပါတယ်ဒါပေမဲ့အခုတော့ Confucius Institute ကပါကန့်ကွက်လာနိုင်ပါတယ
်အခြေအမြစ်မရှိတဲ့စိုးရိမ်ချက်တွေလို့ကျန်းကပြောပါတယ်
When we have a Confucius Institute
Confucius Institute တခုမှာဆိုရင်ဒေသခံပူးတွဲညွှန်ကြားမှုသူရှိပါတယ်။တင်ယွညွှန်းတန်းတွေနဲ့လှုပ်ရှားမှုအခမ်းအနားတွေအားလုံးကိုသူကကြီးကြပ်ပါတယ်။ဒေသခံတက္ကသိုလ်ရဲ့ဥပဒေစီမင်းစည်းကမ်းအားလုံးကိုလိုက်နာကြရပြီးတင်ယွညွှန်းတန်းကိုလည်းဒေသခံတက္ကသိုလ်ကအသေးအချာစီစစ်ထားတာပါ
2022ခုနှစ်နိုဝင်ဘာလထဲမှာ Cape Town မှာ Confucius Institute ကိုဖွင့်ခဲ့ပါတယ်။နိုင်ငံတွင်းမှာ6ခုမြောက်ဖြစ်ပါတယ်။တရုတ် Institute နဲ့ပတ်သက်ပြီးအနောက်နိုင်ငံတွေရဲ့စိုးရိမ်ချက်တွေဟာ Western Cape တက္ကသိုလ်အတွက်တော့မလွတ်အပ်ဘူးလို့ဘာဝါကပြောပါတယ
်။
ကျွန်တော်တို့မိဖက်ဆောင်ရွက်မှုတွေကတိတ်ပြီးရှင်းလင်းပြီးတခြားသောကိစ္စရများနီးတူပဲကျွန်တော်တို့သတိထားပါတယ်။ကျွန်တော်တို့ရဲ့စံနှုန်းမတူသူတွေနဲ့ကျွန်တော်တို့မိဖက်မလုပ်ပါဘူး။
တရုတ်နဲ့နိုင်ငံရဲ့သမိုင်းကြောင်းအဆက်အစပ်အရတရုတ်ရဲ့ပညာရေးဆိုင်ရာ Institute ကိုအများအပြားကလက်ခံကြပါတယ်။20ရာစုတွင်ခွဲခြားဆက်ဆံမှုနဲ့လူမျိုးရေးခွဲခြားမှုကိုဥတည်စေတဲ့လူနည်းစုလူပြိုအုပ်ချုပ်မှုနဲ့ကိုလိုနီစနစ်ကိုဆန့်ကျင်တဲ့လူမဲတွေရဲ့လွတ်မြောက်ရေးလှုပ်ရှားမှုတွေကိုတရုတ်ကထောက်ခံခဲ့တာပါ။
Confucius Institute ပူးပေါင်းဆောင်ရွက်မှုဟာဆိုရင်တရုတ်တက္ကသိုလ်တွေနဲ့ဆောင်ရွက်မှုတစ်ခုဖြစ်ပါတယ်။မူဝါဒရေးရာမိဖက်ရေးရာနဲ့ယဉ်ကျေးမှုရေးရာတွေဆွေးနွေးနိုင်စေမဲ့အစိုးရရဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်။တောင်အာဖရိကမှာတော့ဒါကတိတ်ပြီးအရေးကြီးပါတယ်
။တရုတ်အစိုးရရဲ့ပြည်ပပညာရေးဆိုင်ရာအစီအစဉ်တွေဟာဆိုရင်ကမ္ဘာလမ်းစီမံကိန်းနဲ့အညီဆောင်ရွက်တာဖြစ်ပါတယ်။ Confucius Institute ပညာသင်စုဖလှယ်ရေးအစီအစဉ်တွေနဲ့တမွေးပညာသင်တန်းတွေလိုပညာရေးအစီအစဉ်တွေဟာဆိုရင်ကမ္ဘာလမ်းစီမံကိန်းရဲ့အရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့စွမ်းရည်ဖွံ့ဖြိုးရေးနဲ့ယဉ်ကျေးမှုဖလှယ်ရေးကိုအထောက်အကူဖြစ်စေပါတယ်။တရုတ်အစိုးရကတန်ဇန်နီးယားမှာဖွင့်လှစ်ခဲ့တဲ့ဒေါ်လာတန်40တန်းခေါင်းဆောင်မှုသင်တန်းကျောင်းတက်ကိုပြီးခဲ့တဲ့နှစ်အတွင်းအာဖရိကနိုင်ငံ6ခုကနိုင်ငံရေးသမားတွေတက်ရောက်ခဲ့ကြပါတယ်။ရည်ရွယ်ချက်ကတော့အာဖရိကနိုင်ငံရေးသမားတွေကိုလေ့ကျင့်ဖို့ဖြစ်ပါတယ်။ဒီလိုပညာရေးအစီအစဉ်တွေကတရုတ်ကွန်မြူနစ်အတွေ့အခေါ်တွေကိုအားပေးမြင့်တင်ရရောက်မဲ့အပေါ်သုံးသပ်သူတချို့ကစိုးရိမ်ပေမဲ့နိုင်ငံတိုင်းမှာတော့ဒီလိုစိုးရိမ်ချက်မရှိဘူးလို့လည်းပြောသူတချို့ရှိပါတယ်။တောင်အာဖရိကကတရုတ်ရေးရာကျွမ်းကျင်သူ Kobus Van Staden ကအခုလိုပြောပါတယ်
။ Among African students
အာဖရိကကျောင်းသားတွေကြားမှာတော့ဒီကိစ္စဟာနိုင်ငံရေးအရေးစိုးရိမ်စရာတစ်ခုမဟုတ်ပါဘူး။
တရုတ်ရဲ့ပညာရေးအစည်းအဝေးတွေဟာဒီမိုကရေစီစံနှုန်းတွေအတွက်ချင်းချောက်မှုတစ်ခုလို့တချို့နိုင်ငံတွေကသတိပေးနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံတချို့ကတော့တရုတ်နဲ့ပညာရေးပူးပေါင်းဆောင်ရွက်မှုဟာဆိုရင်တရုတ်ရဲ့ခပ်ပလန်းစီမံကိန်းတွေကနေအကျိုးအမြတ်ရရှိမဲ့အခွင့်အရေးတစ်ခုအဖြစ်ရှုမြင်ချပါတယ်ရှင်
မတင်ငေထိုက်တင်ဆက်နေတဲ့စီးပွားရေးအစီအစဉ်ပြီးမှာတော့လူမှုရှုခင်းအစီအစဉ်အလဲရောက်ပါပြီ။ကမ္ဘာအရှိချမ်းတဲ့အနောက်ကျမ်းမှာရှိနေကြတဲ့ချင်းနဲ့မီဆိုအစောရော20ကျော်ကာဗာတီဆိုခဲ့ကြတဲ့တချင်းတပုတ်ဟာ YouTube မှာသတင်းပတ်ပိုင်းအတွင်းကြည့်သူသက်သန်းကျော်ခဲ့ပါတယ်။မြန်မာနိုင်ငံအတွက်စူးစီးမှုကိုပြသတဲ့တချင်းဗီဒီယိုဖြစ်တယ်လို့အစောရော၏စီးစဉ်သူတွေကပြောတာကိုမဆုမျက်မှောင်ကလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ
်။When we hear the sun call,
when the world must come together as one.
ကျမတို့ညွှန်းညင်းထားတာတော့ဒီမြန်မာပြည်တွင်းပေါ့နော်ကို့ဘာလဲကို့အချင်းချင်းအားပေးတဲ့အနေနဲ့အဲ့လိုတီဆိုတဲ့ပုံစံမျိုးပဲ international မှာလည်းပေါက်စီချင်တယ်ပေါ့အင်္ဂလိပ်လိုဆိုတဲ့ခါကျတော့ဒါဒီပါလည်းတစင်ဘာလဲအဲ့လိုတစုံတစ်ဖြားလေးကြားပြီးကို့မြန်မာပြည်ရဲ့အခြေအနေကိုတိလာပါစေဆိုတော့ရည်ရွယ်ချက်တော့ပါပါတယ်ဒါပေမဲ့လည်းဒီလောက်အများကြီးပေါ့နော် YouTuber တွေတကယ်ကပါက YouTuber တွေအများကြီးကနေ reaction ပေးတာကိုမြင်ရတဲ့ခါမှာတရက်တရက်ဝါဝါဝါအဲ့လိုဖြစ်နေတာပေါ့နော်တစ်ဖက်မှာလည်းဝမ်းတာတယ်ဘာဖြစ်ဆိုတော့တစ်ဖက်မှာလည်းဝမ်းနေရတဲ့အရာတစ်ခုလေးလည်းရှိရပေါ့နော်ဘာဖြစ်ဆိုတော့သူတို့ reaction လုပ်တဲ့အချိန်မှာသူတချို့ဆိုမြန်မာနိုင်ငံကိုမသိတဲ့သူတော့ရှိရပေါ့နော်ဆိုမြန်မာနိုင်ငံမှာဒီလိုတွေဖြစ်နေရလားဆိုပြီးတော့သူတို့လုံးဝမသိတဲ့သူတွေလုံးဝ no clue ဖြစ်နေတဲ့သူတွေရှိရချင်းမှာဆိုတော့စိတ်မကောင်းတော့မြန်မာနိုင်ငံတော်တော်လေးကိုအော်မသိတဲ့လူတော်တော်များပါလားပေါ့ဒါမှလည်းတစ်ဖက်မှာဝမ်းတာစရာကောင်းတာကဒီသချင်းလေးအဖြစ်ပေါ့နော်မသိတဲ့လူတွေအများကြီးကအများကြီးတိလာတယ်ကျွန်တော်တို့မြန်မာပြည်အတွက်ဒီ awareness အများကြီးဖြစ်တဲ့အရာအတွက်ကျွန်တော်တို့အရင်လည်းဝမ်းတာတယ်ဒီချင်းလေးမှာပါဝင်တည်ဆိုရတော့ကိုယ့်ကိုယ်ကိုယ်လည်းအကုန်ယူပါတယ်ဟုတ်ကဲ့
There's a choice we're making We're saving our own lives It's true we'll make it better day just you
အမေရိကန်ပြည်ထောင်စုနယူးဇီလန်နိုင်ငံနဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်တို့မှာနေထိုင်နေကြတဲ့ချင်းနဲ့မီဇိုလူမျိုးအစိုးရ23ယောက်ပါဝင်တည်ဆောက်ထားကြတဲ့ We All the World ကဖတ်တချင်းဟာ YouTube ပေါ်ကျင်းလိုက်ပြီးသတင်းသုံးပတ်အတွင်းမှာပဲရှိသူသက်တမ်းကျော်ခဲ့တာပါ။ကမ္ဘာအရှေ့ခြမ်းနဲ့အနောက်ခြမ်းမှာရှိနေကြတဲ့အစိုးရတွေစုပေါင်းတည်ဆောက်တဲ့တချင်းအတွက်ချင်းလူမျိုးနဲ့မီဇိုလူမျိုး Music Director 2ယောက်ကတေးသွားအစီအစဉ်တွေကိုလုပ်ပေးခဲ့တာပါ။အမေရိကကနေဆိုရဲအစိုးရဂျန်နဗီစွီကိုတိုင်းတော်တော်လေးညှိယူရမယ်ခက်ခဲမယ်လို့ထင်ခဲ့ပေမဲ့အဆင်ပြေခဲ့တယ်လို့ပြောပြပါရယ
်ဒီတချင်ကကျမတို့ဒီUS မှာရှိတဲ့ဆိုတော့ပြီးနယူးဇီလန်ကလည်းတယောက်ပါတယ်ပြီးရင်မီဇိုရမ်မှာနေမီဇိုရမ်ဘက်ကနေဆိုတော့ပါတယ်ဆိုတော့group sound ဆိုတော့တော်တော်လေးတော့ဟိုညှိယူရမယ်တော်တော်လေးတော့ခက်ခဲမယ်ပြီးရင်ဒါက music ဘယ်လိုပြောမလဲarrangement လုပ်တဲ့သူတကယ်တော်လို့လက်ပါတယ်ပေါ့နော် music director ပေါ့အာသူတော်လို့လက်ပါတယ်ဆိုတော့အတယောက်တနေရစီကိုအားတဲ့ချိန်လေးပေါ့နော်ကိုအားတဲ့ဒီလေးလူပြီးတော့ဆိုကြတယ်ဒါပေမဲ့ဒီ US မှာじゃ US မှာတော့မှဒီ state တစ်ခုထဲမှာမြို့တစ်ခုထဲမှာနေတဲ့တငယ်ချင်းတွေကြတော့တနေရမှာစူးစီးဖို့ဆိုတော့တော်တော်လေးတော့ခက်တယ်အချိန်အားလုံးညှိယူပြီးတော့ပေါ့နော်အဲ့လိုပဲဒါမှမဟုတ်တော်လန်ကြီးတွေဖြစ်တဲ့ခါကျတော့အားလုံးညှိယူပြီးတော့လောက်ဆောင်ကြတာပဲဆိုတော့ဟုတ်ကိုဆိုရမယ့်ဒီတချောင်းဖတ်part လေးနဲ့ဒီတချောင်းလေးကိုပဲပိုင်နိုင်လေ့ကျင့်ပြီးတော့တွင်းနေဒါပေမဲ့တချောင်းလေးပဲဆိုပြီးတော့ studio တွင်းနေချိန်မှာတော်တော်ကြာတယ်အဲ့တချောင်းကိုပဲလေးသလားခောက်ပေါင်းများစွာပြန်ဆိုကိုမကြည့်မနှက်ချင်းမကြည့်မနှက်ချင်းပြန်ဆိုတာပေါ့နော်ဆိုတော့ဗာလဲအမှတ်တရလေးတော့ရှိပါတယ်ဒီလိုပဲအခက်အခဲတွေတော့ဘယ်လိုပြောမလဲအချိန်ပေးရတာလေးတစ်ခုပါပဲကျွန်တော်ကတော့အဆင်ပြေပါတယ
်တချင်းတဲကပုံမကောင်းမွန်တဲ့ကဘာကြီးဖြစ်အောင်လှုပ်သွားကြမယ်ဆိုတဲ့စာသားရဲ့အထိပ္ပယ်ကိုအစိုးရဂျန်နဗီဆွီးကအကြိုက်ဆုံးပဲလို့ပြောပြပါတယ်
It's true we make a better day just you and me အဲ့ဒါလေးကိုကြိုက်တယ်ဘာဖြစ်ဆိုတော့ကျမတို့ကဒီဘာလဲပိုကောင်းတဲ့နေ့ရက်တွေပိုကောင်းတဲ့ကဘာတွေကျမနဲ့တင်းနဲ့ကျမနဲ့ပေါ့နော်လောက်ရမယ့်တာဝန်ရှိရပေါ့လို့ရင်ကောင်းတယ်ဒါမှန်ကန်တယ်ဆိုတော့အရာလေးကိုပေါ့နော်ဒီစာကြောင်းလေးကိုကျမကြိုက်တယ်ဘာဖြစ်ဆိုတော့ဒီနေ့ဒီလိုအခုကျမတို့ဒီတော်လန်ရေးကာလမှာဆိုရင်အားလုံးကကိုယ်ခံယူချက်နဲ့ကိုယ်ဆိုပြီးတော့ရှိကြပေမဲ့လည်းကျမတို့စင်မှာ choice ရှိရပေါ့နော်ဒီကျမတို့ရွေးချယ်လိုက်တဲ့အရာကပိုကောင်းတဲ့ကဘာကိုဖြစ်စေလာနိုင်တဲ့အခွင့်အရေးကျမတို့စင်မှာကိုယ်ရှိကြတယ်အားကြောင့်ကိုယ့်ရဲ့ရွေးချယ်မှုအရင်ရေးကြည့်တယ်တင်းတဲ့ကျမရဲ့ရွေးချယ်မှုနဲ့ကျမတို့ပိုကောင်းတဲ့ကဘာကိုဖန်တီးလို့ရတယ်ဆိုတော့အကြောင်းရင်းနဲ့ကျမဒီစာကြောင်းလေးသဘောကျတာဖြစ်ပါတယ်ဟုတ
်အခုလိုအတိတ်ပဲနဲ့တချင်းဗီဒီယိုကိုရိုက်ကူးထုတ်ဝေဖို့အတွက်ချင်းလုံးချုပ် artist အဖွဲ့ကစီစဉ်ခဲ့တာပါစီစဉ်သူ၃ယောက်ထဲကတယောက်ဖြစ်တဲ့မီဇိုရမ်မှာနေတဲ့ဒါဒီယူဂျဲက
ပါဝင်သူအဆိုတော်23ယောက်လုံးစိတ်အားထက်ထက်တန်တန်ပါဝင်ခဲ့ကြတဲ့အတွက်အဆင်ပြေခဲ့တာဖြစ်တယ်လို့ VOA ကိုပြောပါတယ်
။ဟိုကျွန်တော်တို့ကဒီချက်ချင်းလေးတွေကမြန်မာပြည်မှာ what is happening in Myanmar ဆိုတာလေးကိုပေါ့နော်။ကဘာကိုပြချင်တယ်လို့ပြောတဲ့အခါမှာဒီချက်ချင်းလေးတူတူဆိုရအောင်ကျွန်တော်တို့ယူရချက်တွေရှိတာဟုတ်အမရဲ့ဆိုတော့အဲ့ဒီဒီချက်ချင်းလေးတူတူဆိုရအောင်လို့သူတို့ကမ်းလှမ်းတဲ့အခါမှာအကုန်လုံးနီးပါးကတကယ်ကိုလှိုက်လှိုက်လဲလဲနဲ့သဘောတူတယ်ပေါ့နော်။အဆိုးတဲ့ဟာတွေကိုလှုပ်တဲ့အခါမှာလည်းအရန်ကြီးခက်ခက်ခဲခဲမရှိပဲနဲ့အကုန်လုံးကဒီလိုစီစီလုံးလုံးနဲ့လှုပ်သွားတာကိုတွေ့ရတယ
်။ဒီချင်းထဲမှာပါဝင်ဆိုကြတဲ့အဆိုတော်တွေကဒီကမ္ဘာအရှေ့ခြမ်းနဲ့အနောက်ခြမ်းမှာရှိနေကြပေမဲ့လည်းဒီချင်းပြည်နယ်အတွက်ဒီမြန်မာနိုင်ငံအတွက်ပေါ့လေသူတို့ရဲ့ဒီစီလုံးမှုကိုဒီချင်းကနေပြီးတော့မှပြနိုင်ခဲ့တယ်လို့ပြောလို့ရပါရှင့်။
ဟုတ်ပြောလို့ရတယ်ရှင့်100%ပြောလို့ရတယ်ပေါ့နော်သူတို့ကသူတို့ရဲ့လိုလာဒီပါဝင်ပေးခြင်းတဲ့စိတ်တွေကိုကြည်ချင်းအဖြစ်ပေါ့နော် unity ကိုဘလောက်တောင်မှအလေးထားလဲဆိုတာကိုလည်းမြင်ရတယ်ပေါ့နော
်အခုလို့ပေါ့နော်ဒီချင်းလုံးချုပ်အမှုပညာရှင်တွေဆိုတဲ့ဒီ we are the world သချင်းက online ပေါ်မှာစထုတ်ပြီးတော့သုံးဖက်အတွင်းမှာပဲကြီးတဲ့သူတပန်းပြည့်သွားပါတယ်ဆိုတော့အဲ့လောက်ဟိုကြီးသူများမယ်လို့ရောအရင်ထဲကမျှော်လင့်ထားတာရှင့်
ပထမကျမတို့ပေါ့နော်အရင်စီစဉ်ကြရပေါ့နော်ကျမတို့3ခုရည်ရွယ်ထားတယ်ပေါ့နော်နံပါတ်1ကကြတော့ဒီမြန်မာပြည်မှာဘာဖြစ်နေလဲဆိုတာကိုလူဒီကဘာကြီးကို awareness ပေးခြင်းနဲ့နံပါတ်2ကကျမတို့ဒီ Chin Lung Chuak artist ဆိုတာကဒီနာမည်ကိုပေးရတဲ့ရည်ရွယ်ချက်ရှိတယ်ဒီ Chin Lung Chuak ဆိုတာကျမတို့ကြောက်တစ်ခုထဲကနေထွက်လာကြောက်အကြီးကြီးထဲကနေတစ်ခုကနေထွက်လာတဲ့ဒီလူမျိုးတစုဖြစ်တယ်ဆိုတာကိုကျမတို့ကိုယ်တိုင်ကလည်းအရင်ကမသိဘူးအခုနောက်ပိုင်းမှသိတာဆိုတော့ဒီအရာလေးတွေကိုလည်းအချင်းချင်းကြားထဲမှာဒီသိစေချင်တယ်နံပါတ်3ကဒီတော်လှန်ရေးအတွက်ဒီဒီမိုကရေစီမြန်မာနိုင်ငံဒီမိုကရေစီပြန်ရဖို့အတွက်ဒီနီလန်ပေါင်းမျိုးစုံပါဝင်နေတဲ့သူရှိတယ်ဖြင့်ဒီတချင်းအားဖြင့်ရလာတဲ့အကျိုးများအလုံးကိုဒီညွေဦးတော်လှန်ရေးအတွက်ဒီကေဟိုလိုအပ်တဲ့နေရာမှာထောက်ပံ့ပေးမယ်ဆိုတော့ရွေချက်3ခုနဲ့ဒီဟာကိုစလာတာပေါ့အမရဲ့စဉ်းစားကြည့်လိုက်ဒီမတ်တစ်က music ပေါ့နော်ကဘာဒီ international language ဖြစ်တဲ့ music ပေါ့နော်ပြီးတော့နံပါတ်2က humanitarian ပေါ့နော်လူသားချင်းစာနာစိတ်ပြီးတော့နံပါတ်3က political ဒီ3ခုပေါင်းမှာတော့ဒီလူတွေရဲ့စိတ်ကိုဘယ်လိုပြောမလဲမလွှမ်းမိုးနိုင်ဘူးဆိုတော့မဖြစ်နိုင်ဘူးပေါ့နော်ဆိုတော့ကျမတို့လည်းငကိုကလေးကတော့ယုံကြည်ထားတယ်ကိုဟိုအလိုအထင်ကြီးပြီးတော့ဒါဖြစ်ရမယ်ပါညာအလိုတော့မဟုတ်ဘူးဒါပေမဲ့ဒီ unity ပေါ့နော် unity through music ကတကယ်ကိုအလုပ်လုပ်နိုင်မယ်ဆိုတော့နှလုံးသားထဲကနေလေးလေးနက်နက်ယုံကြည်ရပေါ့နော
်အခုချင်းတဲ့မိစိုးအစိုးရကပြန်လည်တည်ဆိုထားကြတဲ့ We Are The World မူလတချင်ကတော့အာဖရိကအငတ်ပေးရံပုံွေအတွက်အစိုးရ Michael Jackson နဲ့ Lionel Richie တို့1985ခုနှစ်တုန်းကရေးသားထုတ်ဝေခဲ့ကြတဲ့တချင်ဖြစ်ပါတယ်။အဲ့ဒီကတချင်ကွေပေါင်းတန်း20ကျော်ရောင်းခဲ့ရပါတယ်။အခုချင်းလုံးချုပ်အမှုပညာရှင်တွေကလည်းမြန်မာနိုင်ငံမှာလိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အတွက် We Are The World တချင်ကို cover ပြန်ဆိုခဲ့ကြတာပါ။ဒီတဲ့ချင်းစားထုတ်ခဲ့ပြီးချိန်တွေကအွန်လိုင်းပေါ်မှာကြည့်ရှုသူတွေမျှဝေသူတွေတနည်းနဲ့တနည်းတိုးနေတာမို့မြန်မာနိုင်ငံအတွက်နောက်ထပ်အစီအစဉ်တွေလုပ်ဖို့အားတက်စရာဖြစ်တယ်လို့ဒီတဲ့ချင်းဗီဒီယိုဖြစ်များအောင်လုပ်ခဲ့ကြသူတွေကပြောပါရရှင်ကျွန်မစုမြတ်ပါမှာ
လူမှုရှုခင်အစီအစဉ်ကိုကြားခဲ့ရပါရှင်ခုတော့တက်တန်ရောင်တဲ့ရင်လောအစီအစဉ်မှာကဘာကျော် K-pop အဖွဲ့ဖြစ်တဲ့ BTS အဖွဲ့ရဲ့တချင်းအပြင်စင်နဲ့လှေကူအယုတ်ဆိုင်ကအယုတ်ရောင်းချပေးတာလူကြိုက်များနေပါတယ်။တချင်းထဲမှာပဲ J-Hope ရဲ့တယောက်တည်းတချင်းတစ်ထွက်လာပြီးတော့သူမကြခင်စစ်မှုထားတော့မယ်လို့ပြောပါတယ်။တက်တန်ရောင်တဲ့ရင်လောအစီအစဉ်မှာမအေးတနာကျော်တင်ဆက်ထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါလေဂိုတုံးလေးတွေထုတ်တဲ့ကုမ္ပဏီကတောင်ကိုရီးယားကကမ္ဘာကျော် K-pop BTS ဖွဲ့ရဲ့နာမည်ကျော် Dynamite ဆိုတဲ့တချင်ကောင်းစဉ်တက်ပြီးတော့အယုတ်ဘူးထုတ်ပြီးတော့ pop-up ဆိုင်ဖွင့်ရောင်းချပေးနေပါတယ်တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ဂန်နမ်ရက်ကွက်မြို့လေကောင်က Pop-up Store ဆိုင်ထဲမှာတော့ BTS အဖွဲ့ဝင်ခုနှစ်ဦးရဲ့တကယ်အပြင်ကအရွယ်စားပုံတူတွေကို Lego တုံးနေနဲ့စောက်ထားတာပါသူတို့ BTS အဖွဲ့ရဲ့ Lego တုံးလေးတွေနဲ့ဒီအယုတ်ဘူးကိုတော့ဆိုင်မဖွင့်ခင်တရက်ကပဲစတင်ပြီးရောင်းချပေးပါတယ်ဒီလိုမျိုး BTS အဖွဲ့ကို Lego တုံးလေးတွေနဲ့စောက်လို့ရအောင်လို့ထုတ်ဖို့အကြံပေးတာကပရိသတ်တယောက်စီကလာတာဖြစ်တယ်လို့ကိုရီးယားနိုင်ငံဆိုင်ရာ Lego အမှတ်တံဆိပ် Manager J-Wook Khun ကပြောပါတယ်Lego Ideas Platform ကနေဘယ်သူမှဆို Lego ရုပ်တုံးလေးတွေနဲ့ပတ်သက်ပြီးတော့စမ်းသစ်တဲ့အကြံဉာဏ်တွေပေးနိုင်တာဖြစ်ပါတယ်။အခုလေသူတို့ဆိုင်မှာရောင်းချပေးတဲ့ဒီ BTS အဖွဲ့ရဲ့ Lego တုံးလေးတွေကိုပြည်ရင်းပြပါ BTS ပြည်သက်တွေဝမ်ပန်းတသာဝယ်ယူကြပါတယ်။ အခုလေကုန်းတုံးဖန်တီးပြီးတော့ရောင်းချပေးတဲ့ BTS အဖွဲ့ရဲ့ Dynamite တခြင်းကတော့2020ဩဂုတ်လမှာထွက်ခဲ့တာဖြစ်ပြီးတော့ဒီရက်ထဲမှာပဲကြည့်ရှုမှုပေါင်းတန်းတရာကျော်ရှိခဲ့တာပါ YouTube Video Online စာမျက်နှာပေါ်မှာလည်းသူတို့ရဲ့အဲ့ဒီတခြင်း Video ကိုအခုမလ2ရက်နေ့အထိဆိုရင်ကြည့်ရှုမှုပေါင်းတန်း1600ကျော် 1.6 ဘီလီယံကျော်ရှိပါတယ်ဒီကဘာကျော် K-pop အဖွဲ့ဖြစ်တဲ့ BTS အဖွဲ့ရဲ့အဖွဲ့ဝင်တယောက်ဖြစ်တဲ့ J-Hope နမေရင်းဆိုတော့ချွန်ပိုဆော့ကသူ့ရဲ့ပထမအဦးဆုံးတဦးရဲ့တချင်းတစ်ခုမလ3ရက်နေ့တောက်ကြနေကပဲထုတ်လိုက်ပါတယ်။တချင်းနမေက On the Street လမ်းပေါ်မှာဖြစ်ပြီးတော့ Grammy ဆုရ American Rapper J-Cole နဲ့အတူတူပူရဲပြီးတော့ဖန်တီးတာပါ။သူတို့နှစ်ဦးက American Guitar ပွဲတော်ဖြစ်တဲ့ Lola Palooza မှာ2022ခုနှစ်ဇူလိုင်မှာအဆုံးဖြတ်ကြတာဖြစ်ပါတယ်။အခုတချင်းမထွက်ခင်ရပ်ပိုင်းကတော့ J-Hope ကတောင်ကိုရီးယားနိုင်ငံကစီးမင်းဖြစ်တဲ့အရွယ်ရောက်ပြီးသူယောက်ျားလေးတိုင်းပဲဖြစ်မနေစစ်မှုထမ်းရမယ့်လုပ်ငန်းစဉ်ကိုစပြီးတော့စတင်လိုက်ပါတယ်။သူက BTS အဖွဲ့ဝင်9ယောက်ထဲမှာစစ်မှုထမ်းတာဝန်အတွက်စစ်ထဲဝင်တဲ့ဒုတိယမြောက်အဖွဲ့ဝင်ဖြစ်မှာပါ။သူတို့တွေကအမှုပညာအလုပ်တွေလုပ်နေတယ်ဆိုတဲ့တရားဝင်အကြောင်းပြချက်နဲ့စစ်မှုထမ်းတာဝန်အတွက်အချိန်ကိုရသမျှဆိုင်းငံ့ထားခဲ့ကြပါတယ်။သူတို့အဖွဲ့တွေကအသက်အကြီးဆုံးဖြစ်တဲ့ဂျင်းကအသက်30ပြည့်သွားပြီးတော့မနစ်ကနှစ်ကုန်ဒီဇင်ဘာမှာစစ်ထဲစပြီးတော့ဝင်သွားပါတယ်။တောင်ကိုရီးယားမှာကအသက် session နဲ့28နှစ်ကြာကျန်းမာတန်ဆွဲနဲ့အမျိုးသားမှန်သမျှနိုင်ငံအတွက်စစ်မှုနဲ့ဖန်ပြရဖြစ်ပါတယ်။အခုမကြာခင်စစ်ထဲဝင်တော့မယ်ဆိုတဲ့ J-Hope ကတန်29နှစ်ရှိပြီဖြစ်ပြီးစစ်ထဲဝင်မှုရာယူဆောင်ရွက်ထားဖို့လျှောက်ထားတာအစပြုပြန်ရုပ်လိုက်တာပါ။သူတို့နိုင်ငံမှာ2019ခုနှစ်ကပြန်ပြုပြင်ရေးဆွဲခဲ့တဲ့ဥပဒေအရဆိုရင်ကမ္ဘာကျော်အောင်မြင်တဲ့ K-pop အနုပညာရှင်တွေအနေနဲ့စစ်မှုထမ်းမှုကိစ္စကိုနောက်ဆုံးအသက်30အထိဆိုင်ငံ့ထားလို့ရပါတယ်။တချို့ဥပဒေပြအမတ်တွေကတော့ဒီဥပဒေကိုတောင်ကိုရီးယားကိုကိုစားပြုပြီးတော့အိုလံပစ်တို့အာရှကစားပွဲတို့လိုမျိုးကမ္ဘာအားကစားပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်တဲ့အားကစားသမားတွေတချို့နာမည်ကျော်ကန်နဝင်ဂီတအနုပညာရှင်တွေလိုမျိုး K-pop အနုပညာရှင်တွေလည်းစစ်မှုထမ်းကာလကိုအများကြီးရှော့ပေါ့ရအောင်လို့တချို့ဥပဒေပြအမတ်တွေကအားဆိုင်ပြီးတော့လုပ်နေကြပါတယ်။ဒါမဲ့လည်းထူးထူးခြားခြားအောင်မြင်မှုဥပဒေမရသေးပါဘူးရှင်။
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
us. ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။အနုပညာလောကကသတင်းတိုလေးတွေကိုတော့မအေးတန်တာကျော်ကတက်တန်ရောင်သတင်းလောအစီအစဉ်ဖြစ်နေတင်ဆက်သွားတာပါရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဦးတင်မောင်တန်ပြောပြပေးပါအောင်။
ရွန်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားရေးအကူအညီဒေါ်လာ24သန်းနီးကိုအမေရိကန်စုအကထပ်မံချထားပေးလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIRF ကမတ်လ17ရက်နေ့မှာကြေညာလိုက်ပါတယ်။မတ်လ10ရက်နေ့နေစွဲနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာလူသားချင်းစာနာထောက်ထားမှုအကူအညီ26သန်းချထားလိုက်ပြီး24သန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရွန်ဂျာတွေအတွက်အစီအစဉ်တွေမှာအသုံးပြုမှာဖြစ်ပါတယ်။ဒုက္ခသည်9,800နီးနီးနဲ့အင်ရှင်ဖြစ်လက်ခံထားတဲ့ဒေသခံလူ9,400နီးနီးကိုပံ့ပိုးမှာပါမြန်မာစစ်စွာဒီမိုကရေစီအတက်ခံတွေကိုချိန်မွန်းဖို့အွန်လိုင်းကအကြမ်းဖက်လှုပ်ရှားမှုတွေကိုကြိုးကန်ဆောင်ရွက်နေပြီးဆိုရှယ်မီဒီယာတွေကိုလက်နက်တပွဲအသုံးပြုကာတိုက်ခိုက်နေတယ်လို့ကုလသမဂ္ဂကမတ်လ13ရက်နေ့ကပြောလိုက်ပါတယ်အွန်လိုင်းကပြောဆိုလှုပ်ဆောင်ချက်တွေကမြေပြင်ကလက်တွေ့အကြမ်းဖက်မှုတွေကိုဥတီစေပြီးစစ်တပ်ထောက်ခံသူတွေဟာဆိုရှယ်မီဒီယာကိုအသုံးပြုကာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေနဲ့လူခွင့်ရေးကာကွယ်သူတွေကိုအကြမ်းဖက်တွေးထိုးလှုပ်ဆော်တာတွေလုပ်နေတယ်လို့ကုလကျွမ်းကျင်သူတွေကပြောလိုက်ပါတယ်။မြန်မာစစ်ကောင်စီဟာအမျိုးသမီးတွေပါဝင်မြန်မာလူလူပေါ်စစ်ရာဇဝတ်မှုတွေကျွလွန်နေပြီးဒါကိုနိုင်ငံတကာအနေနဲ့မျက်ကွယ်ပြုမထားဖို့မြန်မာအမျိုးသမီးလူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာရေးတကပိတ်ဆွေးနွေးပွဲမတိုင်ခင်ချိန်လေးမှာခုလိုတောင်းဆိုလိုက်တာပါ။
တဲ့အချင်းချုပ်ကတော့ဥတည်မောင်တန်းကြီးညာခဲ့တာပါဒီကနေ့မနေ့အတွက်စီစဉ်ထုတ်လို့ရေမှုကမတိုင်ငီထိုက်ဖြစ်ပြီးတော့ engineer တွေကတော့ Zinam နဲ့ Juna Cummings တို့ဖြစ်ပါတယ်ဒီကနေ့မနေ့6နာရီနဲ့9နာရီအထိစီစဉ်တွေကို line တို့မီတာ30နဲ့ line တို့မီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတောတာအရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့ကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောက်ပါ
This program has come to you from the Voice of America, Washington.